Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရ2019ခုနှစ်မတ်လ18ရက်စနေနေ့ညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းမသောတာရှင်များရှင်ဒီကနေ့ညပဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့ကျမအနင်္ဂလာတို့ပြောပြသွားမှာပါအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့ပထမဆုံးအာရှခီးစဉ်အဖြစ်တရုတ်နိုင်ငံကိုရောက်ရှိနေပြီးတော့မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့တုံးကြီးစီစဉ်တွေကိုအာရုံစိုက်ဆွေးနွေးခဲ့ပါတယ်ပြည်ထောင်နိုင်ငံ Paris Mural ကလေဆိပ်တစ်ခုမှာလုံခြုံရေးတာဝန်ယူထားတဲ့စစ်သားလူထံက Rifle တနတ်ကိုလူယူဖို့စ조사သူကိုအသေးပြတ်ဖမ်းဆီးခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်တရုတ်နိုင်ငံထဲမှာအကြမ်းဖက်မှုတွေလုပ်မယ်ဆိုပြီးချိန်ညှောက်ထားတဲ့ Video File တစ်ခုကို IS အစွန်းရောက်သမားတို့ကထုတ်ပြန်လိုက်ပါတယ်ဒီလိုသတင်းတွေကြားမှာပါမခွန်ညို
ကောင်းပါပြီရှင်အခုညပိုင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့မြန်မာနိုင်ငံတွင်းကလူခွန်ရေးချိုးဖောက်မှုတွေပေါ်မှာကုလသမဂ္ဂကကြေညာချက်ထုတ်ပြန်ရေးတရုတ်နဲ့ရုရှားနိုင်ငံတွေကကန့်ကွက်လိုက်တဲ့အပေါ်မှာမြန်မာအရေးသုံးသပ်သူတွေကအခုလိုရှုမြင်ပါတယ
်ဗမာပြည်ပဲဖြစ်ဖြစ်ဘယ်နိုင်ငံမှာပဲဖြစ်ဖြစ်အဲ့ဒီအစိုးရဟာအဲ့ဒီပြည်သူတွေကပဲတာဝန်ရှိတယ်ပေါ့ဗျာသူတို့အနေနဲ့ဘာမှဝင်ရောက်ဆက်သက်ပြီးပြောကြားစရာမလိုဘူးလို့သူတို့တွက်ထားပါဘူ
းနိုင်ငံရေးအကဲခတ်ဒေါက်တာလှကျော်စောရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်ဒေါက်တာစန်းစုကြည်ဦးဆောင်တဲ့အာနာယ NLD ပါတီတက်တန်းတစ်နှစ်ပြည့်တော်မဲ့အချိန်မှာအစိုးရတဲ့အပေါ်အမြင်မျိုးမျိုးအကြောင်းတင်ဆက်ပေးမဲ့သတင်းထောက်မှတ်စုနဲ့မြန်မာတခွင်အစီအစဉ်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်အစီအစဉ်နောက်ပိုင်းမှာတော့စနေနေ့ညတိုင်းနားဆင်ဆွေးနွေးနေကြတိုက်ရိုက်လေးလိုက်အစီအစဉ်ရှိပါတယ်ရှင်အခုတော့ထိတ်တန်းရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်လွင်ဦးတို့ကကြီးညာပါမယ်ရှင
်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့ပထမဆုံးအာရှခီးစဉ်ဖြစ်တရုတ်နိုင်ငံကိုရောက်ရှိနေပြီးမြောက်ကိုရီးယားနိုင်ငံရဲ့အငင်းပွားစရာနျူကလ িয়ার နဲ့တုံးကြီးစီစဉ်တွေကိုအာရုံစိုက်ဆွေးနွေးခဲ့ပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးနဲ့လည်း Mr. Tillerson တို့ကဘီဂျင်းမြို့မှာတွေ့ဆုံခဲ့ပါတယ်ကိုရီးယားကျွန်းဆယ်ရင်းကတင်းမာမှုတွေဟာအတော်အနဲ့များတဲ့အဆင့်ကိုရောက်နေပြီလို့အစည်းအဝေးအပြီးဒီကနေ့စနေနေ့မှာ Mr. Tillerson ကပြောပါရယ်မြောက်ကိုရီးယားအစိုးရအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းချက်တွေကိုရပ်တန့်ဖို့ဆန္ဒရှိလာအောင်အမေရိကန်နဲ့တရုတ်တို့အထူးပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်း Mr. Tillerson ကပြောပါရယ်တင်းငွေတွေနေမှာတော့တရုတ်သမ္မတရှီကျင်းပင်နဲ့ဝန်ကြီး Tillerson တို့တွေ့ဆုံမှုရှိပြီးမြောက်ကိုရီးယားအရေးအပြင်ကုန်သွယ်ရေးနဲ့တောင်တရုတ်ပင်လယ်ပြင်တွေကရေပိုင်နဲ့အငင်းပွားမှုကိစ္စရပ်တွေကိုဆွေးနွေးမယ်လို့ခန့်မှန်းရပါရယ် Mr. Tillerson နဲ့တရုတ်တာဝန်ရှိသူတွေရဲ့တွေ့ဆုံဆွေးနွေးပွဲတွေဟာအခက်အခဲတွေရှိလိမ့်မယ်ဆိုတဲ့ခံမှန်းမှုတွေကလည်းရှိနေတာပါမြောက်ကိုရီးယားအရင်နဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်တို့ရဲ့ဆက်ဆံရေးဟာထိတ်တဲရင်ဆိုင်မှုတွေပဋိပက္ခတွေမရှိဘဲအပြန်အလှန်လေးစားမှုရှိတဲ့နှစ်ဦးနှစ်ဖက်အကျိုးရှိစေမယ့်ကိစ္စရပ်တွေကိုအခြေခံထားတဲ့အပေါင်းလက္ခဏာဆောင်တဲ့ဆက်ဆံရေးဖြစ်တယ်လို့လည်းဝန်ကြီး Tillerson ကပြောပါရယ်မြောက်ကိုရီးယားကိုသူ့ရဲ့နျူကလ িয়ার အစီအစဉ်တွေလက်လျှော့လိုက်ဖို့တရုတ်နိုင်ငံအနေနဲ့ရှေ့ဆက်တိုးပြီးတိုက်တွန်းဖို့ဒီသတင်းမှအစောပိုင်းကပဲဝန်ကြီး Tillerson ကတရုတ်တို့ကိုတောင်းဆိုခဲ့တာပါဒါအပြင်မြောက်ကိုရီးယားအပေါ်ဖိအားပေးတဲ့အနေနဲ့ကုလသမဂ္ဂရဲ့တန်ခတ်ပိတ်ဆို့မှုတွေကိုတရုတ်နိုင်ငံဘက်ကအပြစ်အဝါလိုက်နာဖို့လဲသူကတိုက်တွန်းခဲ့ပါသေးတယ်။တောက်ကြနေတော့ကလည်းမြောက်ကိုရီးယားအပေါ်မဟာဗျူဟာကြကြစိတ်ရှည်တီခံပေးတဲ့အမေရိကန်တို့ရဲ့မူဝါဒတွေအဆုံးသတ်သွားပြီဖြစ်တာကြောင့်စစ်ရေးအရအရေးယူဖို့နိလန္နာကြံတော့တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောဆိုခဲ့တာပါ။
အမေရိကန်ပြည်သူ့မှာရောက်နေတဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်ပီရိုမှာတောက်ချန်နေကတွေ့ဆုံပြီးမြောက်အတ္လန္တိတ်စာချုပ်အဖွဲ့ NATO တောင်တင်းခိုင်မာရေးကမ္ဘာ့ကုန်သွယ်ရေးနဲ့တခြားကိစ္စရပ်တွေဆွေးနွေးပါတယ်။ခေါင်းဆောင်များတွေ့ဆုံပြီးအမေရိကန်နဲ့ဂျာမန်စီးပွားရေးခေါင်းဆောင်တွေနဲ့ဆက်လက်ဆွေးနွေးရမှာတော့အတမွေးဝန်ကြောင်းတင်တန်းကိစ္စလူသားရင်းရာဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုကြေကြေပြန့်ပြန့်ပြောဆိုခဲ့ကြပေမဲ့နိုင်ငံတကာကုန်သွယ်ရေးလိုအဖို့အတွက်တွေရှိနေတဲ့ကိစ္စတွေကိုမဆွေးနွေးခဲ့ကြပါဘူး။ပူတော်သတင်းစာရှင်းလင်းပွဲအတွင်းမှာတော့သမ္မတထရမ့်ကခင်မမီတော့ဘူးလို့ပြောခဲ့မှုနဲ့ NATO အဖွဲ့ကိုအပစ်ဆက်လက်အားပေးထောက်ခံသွားဖို့ထပ်မံကတိပြုပြောကြားခဲ့ပေမဲ့အမားမိတ်ဖွဲ့ဝင်တွေအနေနဲ့ကာဝေးရေးအတွက်ကုန်ကျစရိတ်ကိုမျက်မျက်ထပ်ထပ်ကြားခံမှုမရှိတာလက်ခံနိုင်စရာမရှိတဲ့အကြောင်းအရင်ကဝေဖန်ပြောဆိုချက်ကိုအမေရိကန်သမ္မတကထပ်လောင်းပြောကြားသွားပါတယ်။သမ္မတထရမ့်ရဲ့ပြောကြားချက်ကိုတော့ဂျာမန်ဝန်ကြီးချုပ်ကကြိုဆိုခဲ့တယ်လို့ NATO ဖွဲ့ကာဝေးရေးသုံးစရိတ်တွေပြီးခဲ့တဲ့နှစ်မှာဂျာမနီနိုင်ငံက800ခန်းတိုးမြင့်တယ်လို့ဆက်လက်တိုးမြင့်သွားမယ့်အကြောင်းလည်းကတိပြုခဲ့ပါတယ်။အမေရိကန်ကကိုချိုးစည်းဝါးကာကွယ်ပေးမဲ့မူဝါဒတွေကျင့်သုံးလာမဲ့ပေါ်စိုးရိမ်မှုတွေရောပေါင်းချိုးဖောက်နေတဲ့အနေနဲ့ကုန်သွယ်ဖက်တွေနဲ့ပုံမှန်ကောင်းမွန်တဲ့သဘောတူညီချက်တွေရရှိအောင်ဆောင်ရွက်မယ်လို့လည်းသမ္မတထရမ့်ကပြောဆိုသွားပါတယ်
American ပြည်ထောင်စုရဲ့မနစ်သမရရွေးကောက်ပွဲမှာရုရှားကိုဘလောက်ထိကြားဝင်နှောက်ယှက်ခဲ့တယ်လဲဆိုတဲ့ကိစ္စနဲ့ရွေးကောက်ပွဲမွေးဆွဲကာလအတွင်းသူ့ရဲ့တယ်လီဖုန်းတွေကိုသမရဟောင်းဘရိုက်ဥဘာမာကကြားဖြတ်ခေါ်နှာထောင်ခဲ့တယ်ဆိုတဲ့သမရဒေါ်နယ်ထရမ့်ရဲ့ပြောဆိုချက်ကိုအောက်လွှတ်တော်ထောက်လိုင်းရင်ကော်မတီကလာမယ့်တင်းလာနေမှာရှေ့ဆက်စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့ရှိပါတယ်။လွှတ်တော်ကြားနာပွဲမှာ American Federal စုံစမ်းထောက်လိုင်းရင်ဘီရို FBI အကြီးအကဲ James Comey အမျိုးသားလုံခြုံရေး Agency ရဲ့အကြီးအကဲ Mike Rogers တို့ကိုကော်မတီအဖွဲ့ဝင်တွေကပထမဆုံးအနေနဲ့အမေးအမြစ်စစ်ဆေးမှာပါ။ New York မြို့မှာရှိတဲ့ Trump Tower ဆောက်ဦးကတယ်လီဖုန်းတွေကိုအိုဘားမားကကြားဖြတ်ခေါ်နှာထောင်ခဲ့တဲ့ဆိုရဲမစ္စတာထရမ့်ရဲ့ပြောဆိုချက်ကိုထင်ဟစေတဲ့သတင်းအချက်အလက်တွေကိုတောင်းဆိုထားတဲ့စာကိုတရားရေးဌာနကလွှတ်တော်စုံစမ်းထောက်လှမ်းရေးကော်မတီကိုတောက်ကြားနေမှာပေးဖို့တောင်းဆိုခဲ့တာပါတရားရေးဌာနကတော့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Republican လွှတ်တော်အမတ် Devin Nunes ကပါတိစားထဲမှာပဲအချက်တွေပါဝင်နေဆိုတာအသေးစိတ်ထုတ်ပြောတာမျိုးမရှိပါဘူးသူ့ဖုန်းတွေခေါ်နှာထောင်ခံရတယ်ဆိုရဲထရမ့်ရဲ့မတ်လ၄ရက်နေ့က Twitter ကနေရေးသားပြောဆိုချက်ကိုပြန်ရုပ်သိမ်းဖို့သမ္မတထရမ့်ကိုလွှတ်တော်ကဖိအားပေးနေတာပါထရမ့်ရဲ့ဒီပြောဆိုချက်နဲ့ပတ်သက်ပြီးဘလို့တက်တည်အထောက်အထားမှမတွေ့ဘူးလို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကပြောပါရရှင
်ပြည်သူနိုင်ငံပဲမျိုးတော်ကလေးစိတ်မှာလွန်ကျွေးတောင်းယူထားတဲ့စစ်သားတူထံကရိုင်ဖယ်တနက်ကိုလူယူဖို့ကြိုးစားသူတူကိုအသေးပြစ်ခတ်ဖမ်းဆီးခဲ့တဲ့အကြောင်းတောင်းဝင်ရှိသူတွေကဒီကနေ့ပဲပြောဆိုလိုက်ပါတယ်လွန်ကျွေးယူထားတဲ့အမျိုးသမီးစစ်တီကိုတွန်းလှည့်ပြီးရိုင်ဖယ်တနက်ကိုလူယူဖို့ကြိုးစားတဲ့အချိန်မှာနောက်ထပ်စစ်သားနှစ်ယောက်ကပြစ်တက်ခဲ့တယ်လို့ပြည်သက်ကာဝေးရေးဝန်ကြီးယောင်ဤလာဒရီယန်ကပြောဆိုခဲ့ပါတယ်ဒေသဆန်တော်ချင်းမနေ့၈နှစ်ဝယ်လောက်ကဖြစ်ရတွင်ထိခိုက်သူတော့တယောက်မှမရှိခဲ့ပါဘူးတိုက်ခိုက်သူကရဲနဲ့ထောင်လိုင်းအတိုင်းဝန်းကတည်သူတူဖြစ်ပြီးစနေနေ့အစောပိုင်းမှာရဲရရှိသူကိုပြစ်ခတ်မှုတွေတန်လျာရှိနေသူဖြစ်တဲ့အကြောင်းလဲပြည်ရေးဝန်ကြီးဘရူနိုလာရူကပြောပါတယ်ပဲရစ်မြို့တော်စင်ကြေပုံးရက်ကမီးပွိုင်တစ်ခုမှာရဲရရှိသူရဲ့မျက်နှာကိုပြောင်းကျော်တဲ့နက်နဲ့ပြစ်ခတ်ခဲ့တာလို့လည်းပြောဆိုခဲ့ပါတယ်ဒီနောက်မှာတော့အနားမှာရှိနေတဲ့ဘားဆိုင်ထဲကလူတွေကိုချင်းချောက်ပြီးကားစင်းကိုတနက်နဲ့ချိန်လူယူပြီးအော်လီလီစိတ်ကိုမောင်းသွားခဲ့တာပါတနက်နဲ့အပြစ်ခံခဲ့ရတဲ့ရဲရရှိကတော့အ ਨੇ ချင်းထိခိုက်ဒဏ်ရာသာရရှိခဲ့ကြောင်းလဲပြည်ထရေးဝန်ကြီးကပြောပါတယ်နေစိမ့်မှာလွန်ကျွေးတောင်ယူထားတဲ့စစ်သားတွေကိုတက်ခတ်ခဲ့တဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ပြည်ရဲတပ်ဖွဲ့ကဘာမှမပြောရင်မလဲတက်ခတ်မှုကိုအချမ်းပဲဝါဒတပ်ဖြည့်ဌာနကတိုင်တွင်နေတဲ့အကြောင်းပြည်သူအစိုးရရှေ့နေုံကပြောဆိုခဲ့ပါတယ်လက်နက်လူရဲမှုဖြစ်ပြီးတဲ့နောက်ရဲတပ်ဖွဲ့ကလေးစိတ်ကိုပိတ်ဆို့ရှာဖွေတာတွေလုပ်ပေမဲ့ဖောက်ခွဲပစ္စည်းတစ်စုံတစ်ရာတော့မတွေ့ခဲ့ပါဘူး
အမေရိကန်အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တရုတ်နိုင်ငံထဲမှာအကြမ်းဖက်မှုတွေလုပ်မယ်ဆိုပြီးချင်းချောက်ထားတဲ့ video file တစ်ခုကို IS အစိုးရအကြမ်းဖက်သမားတို့ကဒီလအစောပိုင်းမှာထုတ်ပြန်ခဲ့ပါတယ်။အာရှအလဲပိုင်းအရှေ့အလဲပိုင်းနဲ့အာဖရိကတိုက်ကိုလွှမ်းမိုးဖို့တရုတ်တို့ကြိုးပမ်းနေတာနဲ့အမျှအကြမ်းဖက်ချင်းချောက်မှုတွေကိုတရုတ်နိုင်ငံသားတွေရင်ဆိုင်ရမယ်အခြေအနေများလာတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ video နဲ့ပတ်သက်လို့တရုတ်ဘက်ကတုံ့ပြန်ချက်တော့ထွက်မလာသေးပါဘူး။တရုတ်နိုင်ငံထဲကလူနည်းစု Uyghur လူမျိုးစုတွေဟာ IS စစ်သွေးကြွတဲ့အတွက် Iraq နိုင်ငံထဲမှာတိုက်ခိုက်ပေးတဲ့သဘောမျိုး video ထဲမှာရိုက်ပြထားသလို Uyghur လူမျိုးစုတွေတရုတ်နိုင်ငံကိုပြန်လာပြီးသွေးချောင်းစီအောင်လုပ်မယ်ဆိုပြီးပြောထားပါတယ်။ဒီလိုရဟာအီရတ်နဲ့ဆီးရီးယားနိုင်ငံမှာအကြီးအကျယ်ရှုံးနေနေတဲ့ IS အကြမ်းဖက်သမားတွေတံပြန်တိုက်ခိုက်တဲ့အနေနဲ့ဝါဒဖြန့်ကြိုးပမ်းမှုတစ်ခုဖြစ်တယ်လို့ Britain အခြေစိုက် Royal United Service Institute ကကျွမ်းကျင်သူ Raffaello Ponducci ကပြောပါတယ်။တရုတ်နိုင်ငံအနောက်ပိုင်းမွတ်စလင် Uyghur လူမျိုးစုတွေအများဆုံးနေထိုင်ရာ Xinjiang ဒေသတွင်းကပြည်သူတွေကိုတရုတ်အစိုးရကနှိပ်စက်ညှဉ်းပန်းနေတာတွေကိုဗီဒီယိုထဲမှာရိုက်ပြထားပါတယ်။အဲ့ဒီဒေသကိုတရုတ်အစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတယ်လို့အကြမ်းဖက်တိုက်ခိုက်မှုတွေလို့ဖို့ခက်ခဲပါတယ်လို့ပန်တူချီကပြောပါတယ်ဘုံရန်သူဖြစ်တဲ့ IS တို့ကိုကဘာတဝမ်းတိုက်ခိုက်ချင်းမွန်ရမှာတရုတ်တို့ရဲ့ပူပေါင်းပါဝင်မှုအနှဲငယ်သာတွေ့ရတယ်လို့ဥရောပကောင်စီနိုင်ငံခြားရေးဌာနကမတ်သျူဒတ်ချတယ်ကပြောပါတယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံတကာမျိုးတော်ရာဇဝတ်မှုတပ်ဖြည့်အထူးတပ်ဖွဲ့ရဲ့စစ်ဆေးရေးကိတ်ခုမှာပောက်ခွဲပစ္စည်းတွေတည်ဆောင်လာသူလူတစ်ယောက်နဲ့ဒီကနေ့ပြစ်ခတ်မှုဖြစ်ပွားပြီးအသေးဖမ်းဆီးမိခဲ့ပါတယ်မော်တော်ဆိုင်ကယ်စင်းနဲ့ပောက်ခွဲပစ္စည်းတွေတည်ဆောင်လာသူဟာမြို့တော်မှာရှိတဲ့ခေကာရုံအရက်ကစစ်ဆေးကိတ်ကိုပောက်ထွက်ဖို့ကြိုးပမ်းရမှာလွန်ကျွေးအာဏာပိုင်တွေပြစ်ခတ်ခဲ့တာဖြစ်တဲ့အကြောင်းအထူးတပ်ဖွဲ့ကသတင်းမီဒီယာတွေကိုအတည်ပြုပြောဆိုခဲ့ပါတယ်။ဒီစနုမှာပါလာတဲ့အိတ်ထဲမှာပောက်ခွဲပစ္စည်းတွေကိုလွန်ကျွေးအာဏာပိုင်တွေနောက်ပိုင်းရှာဖွေတွေ့ရှိခဲ့ကြောင်းလည်းအထူးတပ်ဖွဲ့တာဝန်ရှိသူတူဖြစ်တဲ့ဆက်ကာဝတ်ဟူစိန်ကသတင်းတောက်တွေကိုပြောပါတယ်။ဒီစနုနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုတော့လက်တလုံးမသိရသေးပါဘူး။ပောက်ခွဲပစ္စည်းတွေကိုတော့ကျွမ်းကျင်သူတွေအခင်းဖြစ်ရနေရမှာပဲစစ်ဆေးခဲ့ကြောင်းလည်းအထူးတပ်ဖွဲ့အရာရှိဟူစိန်ကပြောဆိုခဲ့ပါတယ်
2016မြန်မာရုပ်ရှင်ထူးချွန်စုစီချင်းမြွယ်ပွဲအခမ်းအနားကိုအခုကျမတို့အတန်လွင်နေချိန်မှာပဲရန်ကုန်မြို့ပြည်သူ့ယူမြန်မာကျင်းပနေပါတယ်အခုအတန်လွင်ချိန်ထိကျင်းညာသွားတဲ့စုရီထဲမှာ အကောင်ဆုံးဇက္ကစုကိုအုတ်ကြမျက်ပေါက်ကရရှိသွားပါရယ်အကောင်ဆုံးအသံစုကိုတော့မော်ကျောက်စာဇက္ကကကြည်မင်းသိန်းကရရှိသွားပြီးတော့အကောင်ဆုံးရုပ်ရှင်တေဂီတာစုကိုတော့ဂီတမူဝီရာတို့ကရရှိပါရယ်2016ရုပ်ရှင်တီးဖြတ်စုကိုတော့အေဒင်းရဲ့နတ်သမီးကညံဝင်ရရှိသွားတာပါကျန်တဲ့စုတွေကိုတော့နောက်ပိုင်းကြီးညာချက်တွေထွက်လာပြီးမှဆက်လက်တင်ပြသွားပါမယ်။2016အတွက်မြန်မာရုပ်ရှင်ထူးချွန်စုလို့ပြောကြတဲ့အကယ်ဒမီစုပေပွဲအခမ်းအနားကိုရန်ကုန်မြို့ပြည်သူ့ရင်မေမှာကျင်းပရတာပထမဆုံးအကြိမ်ဖြစ်ပါရယ်။ပြီးခဲ့တဲ့2016ခုနှစ်အတွင်းမြန်မာတိုင်းနိုင်ငံလုံးမှာရုံတင်ပြသခဲ့တဲ့ဇက္ကားပေါင်း33ကားရှိတဲ့အထက်ကဇက္ကားရင်း10ကားကိုရွေးချယ်ထားတာပါ။ဒီထက်ကမှထပ်မံရွေးချယ်ပြီးတော့အကယ်ဒမီစုတွေကိုချီးမြှင့်သွားတာဖြစ်ပါရယ်။
ဝါရှင်တန်ဒီစီမြို့တော်မှာနှစ်စဉ်လူပေါင်းတသန်းကျော်လာရောက်လက်ပတ်ကြည့်ရှုလေရှိတဲ့ Cherry ပန်းပွဲတော်မတိုင်ခင်မှာပဲရာသီဥတုအေးလွန်းတာကြောင့်ပန်းတွေရဲ့တိုးလောက်ပျက်စီးရတဲ့အကြောင်းအမေရိကန်အမျိုးသားဥယျာဉ်တာဝန်ရှိသူတွေကပြောပါရယ်ဖေဖော်ဝါရီလထဲမှာတုန်းကစံချိန်ချိုးလောက်အပူချိန်မြင့်တက်ခဲ့တာကြောင့်ဂျပန် Cherry ပွင့်မဲ့အချိန်ဟာစောမယ်လို့ခန့်မှန်းထားတာပါဒါပေမဲ့လည်းစောင်းကုန်ကန်ဒီကျမရောက်လာတဲ့နှင်းမုန်တိုင်းနဲ့အတူအေးခဲလာတဲ့ရာသီဥတုကြောင့် Cherry ပန်းတွေအများဆုံးပွင့်မဲ့အချိန်လဲပြောင်းသွားပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲရာသီဥတုကအနှုန်5ဒီဂရီဆယ်ဆီယပ်စ်ထိကျဆင်းလာကြောင့်ပွင့်ကန်ဒီဆယ်ဆယ် Cherry ပင်ပွင့်နေအားလုံးညီပါပြည့်စည်ခဲ့ရတာပါ Direct from Washington The
Voice of America The VOA စနေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုအောင်လွင်ဦးတို့ကြီးညာပေးသွားတာပါအခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးကြီးညာတစ်ချက်ထုတ်မယ့်အရေးကိုတရုတ်နဲ့ရုရှားတို့ကကန့်ကွက်မှုဘက်ကိုအလှည့်ပေးပါမယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တကပိတ်ဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်ရာကြီးညာချက်ထုတ်ဖို့အရေးရုရှားနဲ့တရုတ်နိုင်ငံကကန့်ကွက်လိုက်တာဟာပြည်တွင်းရေးကိုပြည်တွင်းမှာပဲဖြည့်ဆင်းသင့်တယ်ဆိုတဲ့ဒီဇိုင်းမမတ်ရက်တည်ခဲ့တဲ့သူတို့မှုအတိုင်းမြန်မာအယက်သားအစိုးရလက်ထက်မှာလည်းဆက်လက်ရက်တည်တဲ့သဘောဖြစ်တယ်လို့မြန်မာရေးသုံးသက်သူတွေကပြောပါတယ်မြန်မာနိုင်ငံတွင်လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ဆွတ်ဆွဲပြောဆိုချက်တွေပေါ်ညှဉ်းဆန်တဲ့တုံ့ပြန်မှုအစားစုံစမ်းစစ်ဆေးခွင့်ပြုခြင်းအပြင်တက်တည်ပြဖို့လိုတယ်လို့လည်းလူအခွင့်အရေးလှုပ်ရှားသူတွေကအကြံပြုပါတယ်အသေးစိတ်ကိုမတ်စုမောင်ကဆက်ပြောပါမယ်ရှင်
ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်စစ်တပ်ဘက်ကနယ်မြေရှင်းလင်းရေးတွေမှာလူခွင့်ရေးချိုးဖောက်မှုတွေနောက်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေလုပ်ခဲ့တယ်ဆိုတဲ့အခြေအနေတွေအပေါ်မနေ့တောက်ကြနေ့ကပြုလုပ်ကျင်းပတဲ့အဖွဲ့ဝင်15နိုင်ငံပါတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်ဆွေးနွေးပွဲအတွင်းမှာဆွေးနွေးခဲ့ကြတာဖြစ်ပါတယ်မြန်မာနိုင်ငံအရေးကြီးညာချက်တရက်ထုတ်ပြန်နိုင်မှုအတွက်ရုရှားနဲ့တရုတ်နိုင်ငံကကန့်ကွက်ခဲ့တဲ့အတွက်အားလုံးရဲ့တခဲနဲ့သဘောတူညီမှုမရခဲ့ဘူးလို့လုံခြုံရေးကောင်စီအလှည့်ကျသဘာပတိကုလဆိုင်ရာပြည်ထောင်စုတမ်းမတ်ရူရိုင်းခရော့ကအစီဝေးပြီးသတင်းတောက်တွေကိုပြောခဲ့တာပါအခုလိုတရုတ်ရုရှားနိုင်ငံဘက်ကမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီရဲ့တကပိတ်ဆွေးနွေးပွဲအတွင်းရက်တည်လိုက်တဲ့မူဟာအရင်စစ်အစိုးရလက်ထက်တွေကလေးကသူတို့ရက်တည်ခဲ့တဲ့မူအတိုင်းဆက်လက်ရက်တည်တဲ့သဘောဖြစ်တယ်လို့တရုတ်မြန်မာအရေးလေ့လာနေတဲ့နိုင်ငံရေးအကဲခတ်ဒေါက်တာလှကျော်စောကပြောပါတယ
်လူခွေးရေးနဲ့ပတ်သက်လို့တရုတ်တို့ရုရှားတို့ကလည်းသူတို့ကတော်တော်အပြောဆိုခံနေရတာဖြစ်တယ်နော်အမေရိကန်တို့ပြောတာပဲဖြစ်ဖြစ်ဒီအနောက်တိုင်းကပြောနေတာတွေပဲဖြစ်ဖြစ်သူတို့ဂျီရင်းကိစ္စသူတို့ဟာသူတို့ဖြည့်ရှင်းတာပဲဖြစ်တဲ့အခါကျတော့ဒီလူအခွင့်အရေးနဲ့ပတ်သက်လို့ဒီကုလသမဂ္ဂတို့ဘာတို့ကလူအခွင့်အရေးတွေဘာတွေနဲ့ပြောလိုက်ရင်တိကျသူ့နိုင်ငံပြောလဲလက်မခံဘူးသူများနိုင်ငံပြောလဲသူဒီလိုပဲလက်မခံတာပမာပြည်နေနဲ့ကတိကျကတော့ဆက်ဆံရေးကောင်းအောင်သူကတောက်လျှောက်ကြိုးစားမှာပဲလေအဲ့တော့တိကျကပြောတဲ့စကားထဲမှာတခုတော့ရှိတယ်သူများပြည်တွင်းရေးကိုဝင်မဆွဲရေးဆိုတာအဲ့ဒီအစိုးရဟာအဲ့ဒီပြည်သူတွေကအဲပဲတာဝန်ရှိတယ်ပေါ့ဗျာသူတို့အနေနဲ့ဘာမှဝင်ရောက်ဆက်ဖက်ပြီးပြောကြားစရာမလိုဘူးလို့သူတို့တွက်ထားပုံရပါတယ
်အခုလိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တကပိတ်ဆွေးနွေးပွဲအတွင်းမှာမြန်မာနိုင်ငံအတွင်းကလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့ရုရှားနဲ့တရုတ်နိုင်ငံတွေရဲ့မြန်မာနိုင်ငံဘက်ကရက်တီခဲ့တာနဲ့ပတ်သက်လို့လည်းလူခွေလှုပ်ရှားသူညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကသူ့အမြင်ကိုအခုလိုပြောပါတယ
်ကုလသမဂ္ဂလုံခြုံရေးကောင်စီအတွင်းမှာကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်လို့တကယ့်ကိုအရေးတကြီးလို့ဆောင်မှုအတွက်ပြင်ဆင်ခဲ့တာကြားပါပြီအမြင်နဲ့တရုတ်တော့မဟုတ်ရုရှားအခုဆိုရင်နှစ်နိုင်ငံပေါင်းပြီးတော့ကန့်ကွက်ခဲ့တာဖြစ်ပါတယ်အဲ့တော့အရင်တုန်းကအစိုးရတုန်းကလည်းသူတို့မြန်မာပြည်အစိုးရကိုကာကွယ်ပေးတယ်လို့အခုချိန်မှာလည်းဒီကိစ္စကိုဆွေးနွေးဖို့အတွက်သူတို့ဒီဟာကိုညှင်းဆုပ်ခဲ့တာတွေ့ရပါတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်ဒီအစိုးရပဲပြောင်းတက်လာသမျှအစိုးရနဲ့ဆက်သွယ်မှုတွေဆက်ဆံမှုတွေမထိခိုက်စေခြင်းမျိုးဆိုရဲယူဆအများဆုံးတွေ့ပါတယ
်ကုလသမဂ္ဂလုံခြုံရေးကောင်စီမှတကပိတ်ဆွေးနွေးရလောက်တဲ့အထိရခိုင်ပြည်နယ်အတွင်းမှာလူခွေချိုးဖောက်မှုတွေရှိနေပါတယ်ဆိုတော့ ဲ့နိုင်ငံတကာနဲ့ကုလသမဂ္ဂရဲ့စိုးရိမ်မှုတွေဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့ညှင်းဆန်နေမယ့်အစားလိုအပ်တဲ့စုံစမ်းစစ်ဆေးခွင့်ကိုပေးပြီးခွင့်ပြုသင့်တယ်လို့လည်းလူခွေရေးလှုပ်ရှားသူဦးအောင်မျိုးမင်းကအကြံပြုတိုက်တော်ပါတယ
်လူခွေချိုးဖောက်ခံရတယ်လို့ဆွတ်ဆွဲတာဖြစ်ရင်လူခွေချိုးဖောက်မှုဆွတ်ဆွဲမှုဟာဟုတ်လားမဟုတ်လားပြန်လည်သက်တည်ပြဖို့လိုအပ်ပါတယ်မဟုတ်ပါဘူးညှင်းနေမယ့်အစားလူလက်စွာသွားရောက်စုံစမ်းစစ်ဆေးမှုတွေတွေ့တင်တော်သူတွေကိုတွေ့ပြီးတော့သုံးသပ်မှုတွေကျွန်တော်လှုပ်ဆောင်သင့်တယ်မှားရွံ့တဲ့ဆွတ်ဆွဲချက်တွေလည်းဒါပြောက်သွားမှာပါဒါတွေကိုလာရောက်ကြည့်ရှုနိုင်ပါတယ်တကုတ်လေးပြကိုလုံတော့လုပ်ငန်းစဉ်တွေနဲ့တွေ့ဆုံခွင့်ပြီးတော့စစ်ဆေးခွင့်တွေပေးဖို့အတွက်တိုက်တွန်းလိုပါတယ
်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ EU ဥရောပသမဂ္ဂဘက်ကလည်းမြန်မာနိုင်ငံအတွင်းကလူခွေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးရေးအဖွဲ့တစ်ဖွဲ့ဆီလွတ်စစ်ဆေးဖို့ကုလသမဂ္ဂကိုပြီးခဲ့တဲ့ကြာသပတေးနေ့ကပဲတောင်းဆိုခဲ့ပါသေးတယ်ကုလသမဂ္ဂလုံခြုံရေးကောင်စီကနေမြန်မာနိုင်ငံအရေးထုတ်ပြန်မယ်မူရန်းနဲ့မှာမြန်မာနိုင်ငံအတွင်းတိုင်းရင်းဒေသတွေမှာလက်တလောထပ်မံဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစိုးရိမ်ပူပန်ကြောင်းနဲ့တိုက်ပွဲတွေဖြစ်နေတဲ့နေရာတွေကစစ်ဘေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေအရောက်ပေးပို့နိုင်မှုကအရေးကြီးကြောင်းလည်းဖော်ပြပါရှိပါတယ်ရှင်
မဆုမွန်ပြပြခဲ့တာပါရှင်အခုစနေနေ့ညတိုင်းနှာစင်နေကြသတင်းပတ်အစီအစဉ်တွေကိုထုတ်လွှင့်မှာတော့မယ်ပြောင်းလဲချိန်တက်ပြီဆိုတဲ့စောင်းပုံးနဲ့ရွေးကောက်ပွဲဝင်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရအာဏာရတာတစ်နှစ်ပြည့်ပါတော့မယ်ဒီတစ်နှစ်တာကာလအတွင်း NLD အစိုးရတည်ရဲ့ဆောင်ရွက်ချက်တွေပေါ်အမြင်မျိုးမျိုးရှိကြသလိုအစိုးရတည်အနေနဲ့ရွေးကောက်ပွဲဂရီကဝတ်တွေကိုဘလောက်အထိအကောင့်ထဲပေါ်နိုင်ပြီလဲဆိုတာဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေ VOA သတင်းတောက်မမြင်မြင်ခိုင်ကတင်ပြပေးပါမယ်ရှင်
မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်တာဝန်ယူလာတာအခု2019ခုနှစ်မတ်လ31ရက်နေ့ဆိုရင်တနှစ်တင်းတင်းပြည့်ပါတော့မယ်တနှစ်ကာလအတွင်းရွေးကောက်ပွဲအနိုင်ရ NLD အစိုးရတက်အနေနဲ့ရွေးကောက်ပွဲမှာအာမခံခဲ့တဲ့ရွေးကောက်ပွဲကတိကဝတ်တွေကိုဘလောက်ထိအကောင့်ထဲပေါ်နိုင်ပြီလဲဆိုတာစိတ်ဝင်စားစရာပါပြောင်းလဲချိန်တန်ပြီဆိုတဲ့ကြွေးကြော်တဲ့နဲ့ရွေးကောက်ပွဲအနိုင်ရခဲ့တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2015နိုဝင်ဘာရွေးကောက်ပွဲကာလအတွင်းပြည်တွင်းငြိမ်းချမ်းရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်သူလူထုကိုအကာအကွယ်ပေးမဲ့တရားမျှတတဲ့အုပ်ချုပ်မှုစနစ်ပေါ်ပေါက်ရေးစတဲ့အချက်တွေအဓိကပါဝင်တဲ့ရွေးကောက်ပွဲကြီးညာစာတမ်းတစ်စောင်ထုတ်ပြန်ခဲ့တာလည်းရှိပါတယ်။အပြောင်းလဲကိုငတ်မွတ်နေတဲ့ပြည်သူတွေအနေနဲ့ဒေါအောင်ဆန်းစုကြည်ရဲ့ပါတီကိုကြည့်ပြီးမဲပေးပါလူကုန်မကြည့်ပါနဲ့ဆိုတဲ့စကားတခွန်းအပေါ်မူတည်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပုံအောင်မဲပေးခဲ့ကြတာပါ။
မထောင်ချင်ဖွဲ့စည်းပုံအခြေခံဥပဒေအရကျမတို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အစရေကကပ်ွက်ခဲ့တဲ့ဥပဒေဖြစ်ပါတယ်
ဒေါအောင်ဆန်းစုကြည်ကိုယ်တိုင်2015ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးခီးစဉ်တွေမှာ NLD အနေနဲ့အစိုးရအဖွဲ့ဖွဲ့နိုင်ရင်ငြိမ်းချမ်းရေး2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့တရားဥပဒေစိုးမိုးရေးကိစ္စတွေကိုဇောင်းပေးလှုပ်ဆောင်သွားမယ်လို့အကြိမ်ကြိမ်ပြောဆိုခဲ့မှုပါတယ်NLD အနေနဲ့အစိုးရတာဝန်ယူပြီးမကြခင်မှာပဲ27ရာစုပင်လုံညီလာခံကျင်းပပြီးငြိမ်းချမ်းရေးခြေလှမ်းကိုစတင်ခဲ့ပေမဲ့လည်းတနိုင်ငံလုံးအပြစ်ခတ်ရက်စေးသဘောတူစာချုပ် NCA လမ်းကြောင်းမှာတိုင်းနာလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ဖို့အခုထိညှိနှိုင်းနေရဆဲဖြစ်ပါတယ်။အစိုးရတက်တန်းတစ်နှစ်ကာလအတွင်း NCA အချက်အသေးကိုမဖြည့်ရှင်းနိုင်သေးတာနဲ့ပတ်သက်လို့မြမငြိမ်းချမ်းရေးလေလာသုံးသပ်သူဦးမမောင်စိုးကအခုလိုထောက်ပြပါတယ
်။ NCA လက်မှတ်ထိုးပြီးမှသာနိုင်ငံစလုံးမှာပေါင်ွေးရမယ်ဆိုတော့ဒါအရင်ဆိုးရဲ့မူလဲဖြစ်တယ်လက်ရှိတက်မတော်ကင်ထားတဲ့မူလဲဖြစ်တယ်အဲ့ဒါကိုဒေါအောင်ဆန်းစုကြည်ကစုကန်လိုက်အဲ့တော့သူ့ရဲ့သဘောထားကိုပြောတော့ပြောင်းသုံးသပ်ရင်တော့သူတို့တော်မှ2008အခြေခံဥပဒေတွေဝင်ထားတာပဲဒါကြောင့်မို့လို့ဒီမှာလဲ NC လက်မှတ်ထိုးတဲ့ထဲဝင်ပြီးတော့ဇောမှာဆွေးနွေးဖြစ်ရှင်းမယ်ဆိုတဲ့ဘက်ကိုသူကဥတည်ချေပုံရဒါပေမဲ့တကယ်လက်တွေ့မှာဒီ NCA နဲ့ပတ်သက်ပြီးတော့ဒီထိုးရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့အခါမှာဘာနဲ့ချက်ခုတွေ့ရလဲဆိုတော့တရားဝင်ဆွေးနွေးပွဲတွေတော့လုပ်တယ်ဒါပေမဲ့နည်းနည်းလေးအချိန်ကာလတွေကချားတယ်เนาะအဲ့တော့ဒီ6လပိုင်းအကုန်လေးကစလိုက်တာဟာမတ်လဇန်းထိเนาะ9လလောက်က NC နဲ့ပတ်သက်ပြီးတော့ဘာမှမဖြစ်ရှင်းနိုင်အောင်အဲ့တော့ဒီသူ့ရဲ့ဒီအပိုင်းမှာ NC ထွေးသွားမှာ NC နဲ့ပတ်သက်တဲ့ဟာကို UMC နဲ့ပတ်သက်လို့ပဲဖြစ်ဝါနဲ့မိုင်းလာနဲ့ပတ်သက်လို့ပဲဖြစ်ဟိုသုံးဘက်နဲ့ပတ်သက်ဖြစ်ရှင်းလက်တွေ့ဖြစ်ရှင်းတာမလုံးနဲ့
NLD အစိုးရအနေနဲ့တိုင်းနာရီနဲ့အလွတ်တဘောတွေ့ဆုံဆွေးနွေးမှုတွေမှာအားနေတာမို့မြန်မာစစ်တပ်နဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေကြားဂျားဝင်ညှိနှိုင်းနိုင်မှုမှာလည်းအားနေတယ်လို့သူကထောက်ပြပါဗျ
။အလွတ်တဘောသုံးသပ်မှုတွေအလွတ်တဘောဆွေးနွေးမှုဘွဲတွေကို NLD ကများများမလုံးနိုင်တာအားနေချက်တစ်ခုလို့ထင်တယ်။တကယ်တော့အလွတ်တဘောဆွေးနွေးရမှာဝါနယ်လည်းသွားဆွေးနွေးရမှာနော်ဒီမြောက်ပိုင်းသုံးဘွဲလည်းဆွေးနွေးရမှာနော်ဘယ်နေရာမှာကျွန်တော်စစ်ဆက်လို့ရအောင်အလွတ်ဆွေးနွေးရမှာနော် โอ้ UFC เนี่ยอลุซุยเนี่ยอลุซุยนี่แหละซุยนี่แหละหาริโกเตะไล่บลูลุไม่ผิดมะเลยสวยก๊อกแฉกกูน้องซงไฟนอลเตยวินซุยนี่จําซุยนี่เว้ยมาอภิชาไล่เองเนาะยะไหนเอลุโมเว้ยเนี่ยเตยวินซุยนี่เว้ยจํามาเบ้สวยในคามาเนเนลีขัดตานอกตะคูอ่ะตะเกียบอกเองเนาะดอนซันสุจีตายินทาริเนี่ยเนี่ยปัดเสร็จไปบอกเลยหมัดแฉกตะชูอ่ะตายินทาริไม่ซียุ่งหนังกูผิดนี่ล่ะอายีจีได้แฉกผิดเนาะปฐมองค์สะฤทธิ์ลงบาဘာပေးမလဲစဉ်းစားပါကိုဘာပေးမလဲစဉ်းစားပါတို့เนาะနောက်တစ်ခါတတိရှိရှိလက်မှတ်ထိုးလိုက်ပါဆိုတဲ့စကားမျိုးနောက်တစ်ခုကလက်နဲ့ကင်နေဆိုတာလွယ်လွယ်နဲ့ကိုရကျင်တာကိုလိုချင်တာရမယ်ထင်လို့လက်နဲ့ကင်နေဒီစကားတွေကတော့တိုင်းသားလက်နဲ့ကင်ဖွဲ့တွေဖို့ကတော့အဲခန်းစားချက်ကောင်းတဲ့စီတဲ့စကားမျိုးမဟုတ်ဘူးအဲ့တော့ဒီစကားတွေနဲ့ပတ်သက်ရှင်တော့ထိန်းသိမ်းသိမ်းသိမ်းပြောတင်တယ်လို့ထင်တယ်ဒီစကားတွေကတိုင်းသားတွေကိုစီယုံးနိုင်တဲ့စကားမဟုတ်ဘူးလို့မြင်
လက်ရှိအချိန်ထိမြန်မာစစ်တပ်နဲ့ NC လက်မှတ်မထိုးရသေးတဲ့အဖွဲ့တချို့ကြားသဘောထားသိမှမှုတွေရှိသလို NC မှာပါဝင်ဖို့ဖိတ်ခေါ်ထားခြင်းမခံရတဲ့ကိုကံတပ်ဖွဲ့ MNDA အပါအဝင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်နေသေးပါဒါအပြင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ပွဲကတိတစ်ခုဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လည်းအခုချိန်ထိအစိုးရဘက်ကရောလွတ်တော်ဘက်ကပါအတန်သိမ့်နေတဲ့အပေါ်အားမလို့အားမရဖြစ်ကြသူတွေလည်းရှိပါတယ်NLD ပါတီအနေနဲ့အတိုက်ခံလုပ်ခဲ့စဉ်ကာလက2008ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်436ပြင်ဆင်ရေးနဲ့ပတ်သက်လို့ပြည်သူလှုပ်ရှားမှုလုပ်ခဲ့ပြီးပြည်သူ၅သန်းကပြုပြင်ပြောင်းလဲရေးကိုထောက်ခံကြောင်းလက်မှတ်ရေးထိုးခဲ့ကြတာပါအစိုးရအသည့်အနေနဲ့တနစ်ဆိုတဲ့အချိန်ကာလနဲ့ထိုက်တန်တဲ့အပြောင်းလဲမျိုးဖော်ဆောင်တာမတွေ့ရဘူးလို့မြန်မာနိုင်ငံရေးလှစ်လာသူဒေါက်တာရင်မျိုးသိန်းကပြောပါတယ
်လက်ရှိပေါ်လေနော်ဒီအစိုးရကနော်ရွေးကောက်ပွဲကာလတုန်းကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလည်းပြောတယ်နောက်ပြီးတော့ငင်းညံ့ရေးကိုလည်းပြောတယ်။နောက်တရားဥပဒေစိုးမိုးရေးကိုလည်းပြောတယ်။ဒါပေမဲ့လက်ရှိအခြေအနေမှာကြည့်လိုက်တဲ့အခါကျတော့ဒီအခြေအနေသုံးခုလုံးဟာအင်မတန်မှအားနည်းနေတာကိုတွေ့ရတယ်။အဲကျွန်တော်ဆိုလိုချင်တဲ့သဘောကဒီတစ်နှစ်အတွင်းမှာကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေကြီးကိုချက်ချင်းပြင်လိုက်ရမယ်လို့ဆိုလိုတာမဟုတ်ဘူး။ဒါငင်းညံ့ရေးချက်ချင်းရသွားမယ်လို့ဆိုလိုတာမဟုတ်ဘူး။ဒါပေမဲ့တရားဥပဒေစိုးမိုးရေးကလည်းဟလာအရန်ကိုကောင်းသွားမယ်လို့ဆိုလိုတာမဟုတ်ဘူး။သို့တော်လည်းပဲဟလာတစ်နှစ်ဆိုတဲ့ကာလအတွင်းမှာအဲ့ဒီတစ်နှစ်ဆိုတဲ့ကာလဖြတ်သန်းမှုနော်ပြည်သူလူထုရဲ့ရင်းနှီးမြှုပ်နှံမှုအဲဆိုလိုချင်တဲ့သဘောကဒီအစိုးရဖွဲ့ဤတစ်ဖွဲ့လုံးဟလာလေပတ်နေတဲ့ငွေကြေးတွေကပြည်သူလူထုရဲ့ရင်းနှီးမြှုပ်နှံမှုနဲ့ဟလာတုံးအဲ့ဒီငွေတွေကိုတုံးပြီးတော့လေပတ်နေတာဖြစ်တယ်။အဲ့ဒီရင်းနှီးမြှုပ်နှံမှုနဲ့ထိုက်တန်တဲ့ဟလာအကျိုးရလဒ်တွေကိုတော့ပြည်သူလူထုကမြင်ကျင်တယ်လို့ကျွန်တော်မြင်တယ်။ဥပမာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ရှိရင်လည်းပဲဟလာအခုလွတ်တော်ထဲမှာရောအစိုးရထဲမှာရောဘယ်သူမှအတန်တော်မထွက်ရတဲ့အနေအထားမျိုးဖြစ်နေတယ
်။မကြော်သေးခင်ကလည်းရန်ကုန်အပြည်ပြည်ဆိုင်ရာလေးစိတ်လူမြင်ကွင်းမှာတရားလွတ်တော်ရှေ့နေကြီးဥကိုနီလှုပ်ကြံခံရပြီးကွင်းဆက်တရားခံတွေကိုထိထိရောက်မဖော်ထုတ်နိုင်တာဟာလေလက်ရှိမြန်မာပြည်ရဲ့တရားဥပဒေစိုးမိုးမှုအားနည်းချက်ကိုလစ်ဟပြနေတာပါလက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအရတော့နိုင်ငံဥချုပ်ရေးမှာတက်မတော်ရဲ့အခန်းကဏ္ဍကဆက်ရှိနေသေးသလို NLD အစိုးရသစ်အနေနဲ့အာဏာအပြည့်အဝမရှိသေးပါဘူးအစိုးရတက်တန်းတစ်နှစ်ကာလအတွင်းအစိုးရသစ်ရဲ့စီမံခန့်ခွဲမှုတွေနဲ့ပတ်သက်လို့အားမရတာတွေရှိကြပေမဲ့လည်း NLD အစိုးရသစ်အနေနဲ့ပြုပြင်ပြောင်းလဲရေးတွေကိုရှေ့ဆက်ပြီးလုပ်နိုင်ဖို့ကြည့်သူတွေကတော့မျောလင့်နေကြဆဲဖြစ်ပါလိမ့်ရှင
်မမမြတ်ခိုင်စီစဉ်တင်ပြသွားတဲ့သတင်းတောက်မှတ်စုကိုနားဆင်ကြကြရပြီးတဲ့နောက်အခုမြန်မာတခွင်အစီအစဉ်ကိုလည်းနားဆင်ကြရပါမယ်ရှင်ရာသီလိုက်ကျင်းပတဲ့ဖျားပွဲတော်တွေနဲ့ဖျားဆောင်တန်းကဈေးဆိုင်တွေမှာသာရောင်းချလေရှိတဲ့ကလေးကစားစရာမြမရိုးရာစက်ကူအယုတ်လုပ်ငန်းရဲ့တက်တန်းဟာနှစ်ပေါင်းအတော်ကြာခဲ့ပါပြီ။ဤပညာတိုးတက်လာတာကြောင့်ခင်မီကစားစရာအယုတ်တွေပေါများပေမဲ့မြမရိုးရာကစားစရာအယုတ်ကိုနှစ်နှစ်ခြိုက်ခြိုက်ဝယ်ယူသုံးစွဲနေသူတွေလည်းရှိနေကြပါစေဖြစ်ပါတယ်။စကိုင်းမြို့ကနားတော်ရက်ကအိမ်တွင်းလက်မှုလုပ်ငန်းကိုဒီသတင်းပတ်ရဲ့မြမတခွင်အစီအစဉ်အဖြစ်ကိုကောင်းဆန်ဟိန်းနဲ့အတူလေ့လာကြရအောင်ပါရှင်။
ခိုင်းမျိုးကနေတော့အရက်မှာစက်ကူရုပ်ကလေးကစားစရာတွေထုတ်လုပ်နေတာနှစ်တရာကျော်ခဲ့ပါပြီလို့ဒေသခံတွေကပြောကြပါတယ်။စက်ကူရုပ်လေးတွေမထုတ်လုပ်ခင်တုန်းကတော့တစ်သားနဲ့တူစစ်တဲ့လက်ဆွဲမြေုပ်လေးတွေကိုပြည့်လုပ်ခဲ့ကြပေမဲ့တဖြည်းဖြည်းတစ်သားကုန်ချက်အခက်အခဲရှိလာတဲ့အတွက်အခုလိုပေါ်ပါပြီးလက်ပတည်သက်တဲ့စက်ကူရုပ်လေးတွေကိုပြည့်လုပ်လာတာဖြစ်တယ်လို့ကနေတော့ရွာကအန်တီတန်းကပြောပါတယ်
။အဲဒီကတော့ခုံးမဲ့လူကလည်းမရှိဘူး။ဒါလည်းရှားသွားပြီပေါ့။လက်ပတ်သားမှလုပ်ရတယ်သူက။ဒီပြင်သားလုပ်မရဘူး။အသာခုံးမဲ့လူတွေကဒီပြင်လုပ်ငန်းတွေလုပ်နေရတော့မခုံးကြတော့ဘူးပေါ့အဲဒီစက်ကူရုပ်ကိုထွင်းလုပ်ရင်းလုပ်ရင်းနဲ့လူနာမည်ကြည့်တော့တော့ကလေးတွေအကြိုက်များပြီတော့လေတရုပ်ပစ္စည်းပေါ်ရင်းမဲ့လေဒီရုပ်ကသူကရောင်းနေရတာပါ ဖွဲ့တော်တိုင်းကြိုက်ကြပါတယ
်စကူရုပ်တရုပ်ရဖို့ကိုတော့အယုတ်ပုံခုတ်ထားတဲ့တသားအယုတ်ပုံမှာရေနံတုပ်ပြီးစကွဲကိုချက်လို့ရလာတဲ့ကော်နဲ့စကူနှစ်ထပ်လောက်ကဲထားရပါတယ်တိမအပေါ်ကဘီလက်မီစကူကိုတပြန်ကဲရပါတယ်ဒီစကူရုပ်တွေကိုလို့ရမှာလဲကော်ကဲရတဲ့အပိုင်းဟာအဓိကတော့ချက်ဖြစ်တယ်လို့စကူရုပ်ထုတ်လုပ်တဲ့မတ်မိုးမိုးမြင့်ကပြောပါတယ
်ဒီကတော့ကော်ပေါ့ကော်များရင်များတယ်လို့မှာပြီးတော့အဲ့လိုမျိုးကောင်းသွားတယ်လေကော်နေတဲ့ခါမှာဆိုတထက်နဲ့တထက်ကကွာထွက်သွားတာအဲ့ကြတော့မခံခံဘူးဒီစကူကြမှာကော်တိတ်မပါတော့ဆိုရင်လေကွာသွားတတ်တယ်ကော်လေးပါတော့ကြတော့ခံခံတယ်
အရင်တုန်းကတော့ဒီစက်ကူရုပ်လေးတွေကိုမန္တလေးမဟာမြတ်မုနိဘုရားကြီးမှာပဲအဓိကထားရောင်းချတာဖြစ်ပြီးအခုလက်ရှိမှာတော့နေတကာလက်ပြီးဘုရားပွဲတွေမှာလိုက်ရောင်းချနေကြပါပြီဒီစက်ကူရုပ်လုပ်ငန်းကိုတော့တစ်နှစ်ပတ်လုံးမှာမိုးရသည်တရားသည်တော့လုပ်ငန်းနှားထားရတယ်လို့မတ်နွယ်နီကပြောပါတယ်အဲ့
တော့ခုကျတော့စနေပွဲသေးမှလည်းရောင်းရတယ်ဆိုတော့ကျတော့ဒီကောင်ကပို့ပြီးတော့ရောင်းရတယ်သူကမိုးရတဲ့အခါကျတော့မကြိုက်ဘူးရယ်မိုးရတဲ့ကျတော့လုံးဝဖြစ်ဘူး
စကူရုပ်တွေကိုအရင်ပုံစံဒီဇိုင်းတွေနဲ့မတူဘဲကလေးတွေပုံပုံသဘောကျစေဖို့ခင်းတဲ့အညီပကြီဒီဇိုင်းတွေပြောင်းလဲထားတယ်လို့စကူရုပ်တွေဖြန့်ချီတဲ့မန်နီကပြောပါတယ်
။ဟိုကရုပ်ဆိုလည်းအရင်ကရုပ်ကလေးကဟိုထားပါအခုအဖွာအဖိုးကြီးပုံပုံပေါက်တယ်ဗျ။အခုကျတော့လူငယ်ပုံလေးပေါက်အောင်ဒီဇိုင်းပြောင်းတဲ့သဘောပေါ့။ဟိုအရင်ကပုံနဲ့အခုပုံနဲ့တူဖို့မတူ
။ဒီမှာတို့ရဲ့ဒလိထုံးစံအရာအိမ်မှာဇီးကွက်ရုပ်တစ်စုံစောင့်ထားရင်လက်လာပေါက်တူပါတယ်လို့အယူရှိကြပါတယ်။အဲ့ဒါကြောင့်စက်ကူဇီးကွက်ရုပ်လေးတွေဟာဆိုရင်အရင်အစမျိုးစုံအလိုက်ဇီးကွက်ထဲမှာပုံမူရောင်းရတယ်လို့စက်ကူရုပ်ထုတ်လုပ်တဲ့အန်ဒီတန်းကပြောပါတယ
်။ဟုတ်တယ်။အဲ့ရံပူရောင်းရတာဇီးကွက်ဆိုလဲသူကအဖိုမဆိုတော့လက်ရှိတယ်ပေါ့အဲ့လိုမျိုး။ဟိုဘုံငါပဲစီသူတစ်စုံစုံဝင်ရတာလူကြီးကြီးကိုရောင်းရတာတစ်စုံကို1000နာ8000နာ5000နာအဲ့ဒါမျိုးကြီးအသေးဆုံးကတော့တရားနာမြားတာပေါ့အဲ့မောင်ဝဲကြတရင်ကျုပ်ပွဲကြရောင်းရတယ်စီကွက်တဲတွေများလဲများတယ်ရောင်းလဲရောင်းရတယ
်အနောက်တိုင်းကခေတ်ပေါ်အယုတ်တွေပေါ်ပေါက်လာပြီမဲ့လက်ရှိဈေးကွက်မှာလဲမြမရိုးရစက်ကူအယုတ်လေးတွေကိုလဲရောင်းနေရပါသေးတယ်လို့ဆိုလာသူကမှတ်နေပ
ါမဖြစ်လောက်ဘူးဆိုတာလေဟိုဒါအနေကျူးရရင်ဖြစ်လောက်တယ်စားရုံတော့ပုံနှမ်းလေးလောက်ဒါအနေမဖြစ်တော့ဆိုတာကူရဲလို့ပဲတရုပ်ပစ္စည်းတွေအစုံဝင်နေတော့နော်ဒီအရမ်းမဲ့မြမရိုးရအယုတ်ကတော့ရောင်းတော့ရောင်းရပါမပြက်ပါဘူး
ဒီစက်ကူရုပ်လုပ်ငန်းဟာဆိုရင်အမြင်အဆုံးသိပ်မရှိပေမဲ့ဘဝလက်ထက်ကတိုင်လှုပ်လာတဲ့ညီမရိုးရလက်မှုလုပ်ငန်းကိုဆက်လက်ထိန်းသိမ်းသွားမယ်လို့သူကပဲဆက်ပြောပါဗျ။
ခုနကမေကြီးလက်ထက်တုန်းနေဆိုရင်တော့နှစ်တရာလောက်တော့ရှိပြီ။မေကြီးကဆုံးသွားတာဘဝလောက်ရှိ၊ဆယ်နှစ်လောက်ပဲရှိသေးတယ်။အသက်90ကျော်က90ကျော်မှဆုံးသွား။မေကြီးရဲ့အမေလက်ထက်ကနေကဆိုခုနကနှစ်တရာလောက်ပဲရှိစပေါ့။ဘဝကအရင်တော့ဒီလုပ်ငန်းလုပ်တတ်တာဆိုတော့လေဒီရပဲအတိုင်းပဲလုပ်ဖြစ်သွားတာ။ဘူးရောင်ဝင်နေလဲထိမ့်သိင်းနေတယ်ဘာလို့မေးကြီးလက်တက်ကနေဒီဈေးတွေကလေးရောင်းမယ်လို့တော့လေကိုကသဘောပြပြလှုပ်ဘူးတာမဟုတ်တော့လေလှုပ်ရမှာကြောက်နေတယ်ဘောနော်အဲ့လိုမျိုးလေးဒီဟာလဲဘယ်လိုခေါင်းချောင်းရှိတော့စားလောက်ပါလဲဟောကိုကမိသားစုများများကိုဟွာနဲ့နိမိသားစုဝိုင်းလုံရင်းနေဘောနော်ချောင်းရှိစားအဲ့လိုမျိုးပေါ့
ဆက်ကူရုပ်ဖြန့်ချီသူတွေအတွက်တော့အယောင်းတွက်ပေမဲ့ပွဲတော်ရက်တွေကိုစောင့်ဆိုင်ရတာမျိုးအမြဲအစုံနေပေမဲ့ကနေဒါရွာမှာတော့ဒီအိမ်လွှဲမှုလုပ်ငန်းဟာအရင်ကတည်းကပို့ပြီးအလုပ်တွင်ကျလာတယ်လို့မတ်နွေနီကပြောပါတယ်
။ခိုးတော့ကတော့ဈေးမရတော့တိတ်ပြီးမလုပ်ချင်ကြဘူး။ခုရပိုင်းကျမှဟိုဈေးရတော့ကျတော့လူတိုင်းလိုလိုတရွာလုံးလိုလိုအဲ့ရုပ်ဖက်လုပ်ကြတယ်။ဈေးကွက်ရုပ်လိုခိုးဝါရုပ်လိုလုပ်ကြများကြတယ်။ခိုးတော့ကကျတော့ဈေးကွက်ကလည်းမကောင်းဘူး။ဒီကောင်တစ်ကောင်မှဟိုတော့ကဆိုရင်15ချက်တို့15ချက်တို့ဟွာလိုပဲရတာ။အကောင်တကောင်ကိုအစိတ်တို့အစိတ်နှုံးပေါ့ခုကြတော့50ဆိုလဲဟုတ်တယ်60ဆိုလဲဟုတ်တယ်အဲ့လိုကြိုက်ပါလေဟိုကဟိုတော့ဆိုရင်ဘီလက်မြေကြီးပဲအောက်ထက်ဆိုလဲအောက်ထက်ဘီလက်မြေကြီးပဲဒီလိုစာရွက်တွေလုပ်တာဟိုတော့ဆိုရင်ဒီလိုစာရွက်တွေကြီးပဲခုကြတော့ဒါလေးတွေတုံးရတယ်ဂျာနယ်တွေတုံးရတယ်ကလေးစာအုပ်တွေတုံးရတယ်စုံပါပဲ
စက်ကူရုပ်လေးတွေကိုအိမ်မှာပဲအလားထားထားလက်ဆောင်ပစ္စည်းပေးရင်ပဲဖြစ်ဖြစ်ဒီမြမစက်ကူရုပ်လေးတွေဟာဆိုရင်ဈေးသက်သာပေါ်ပါပြီးရိုးရိုက်ပစ္စည်းတစ်ခုအဖြစ်နှစ်သက်ကြပါတယ်နိုင်ငံခြားကလာတဲ့ပစ္စည်းအစံပြားတွေကြားမှာမြမလက်မှုကလေးကစားစရာစက်ကူအယုတ်ကလေးတွေတိတ်မြင့်ဝတ်သွားရအောင်လက်မှုပညာရှင်တွေကအားမလျှော်ပဲဆွဲကောင်းကောင်းနဲ့စူးစမ်းနေကြတာတွေ့ရပါတယ်ခင်ဗျာ
ကိုကောင်းဆန်ဟင်းစီစဉ်တင်ဆက်ထားတဲ့မြန်မာတခွင်းစီစဉ်ကိုနားဆင်ကြကြရတာပါရှင်။ VOA ကိုဝေဖန်ကြံပေးစာတွေပေးပို့လို့ရင်းမဲ့ဖြစ်ဖြစ်တေးသချင်းတောင်းယူလို့ရင်းမဲ့ဖြစ်ဖြစ်စာရိုက်ကဆက်သွယ်လို့ရင်း VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မတ်လ18ရက်စနေနေ့ညပိုင်းအတန်လွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုထုတ်လွှင့်ပေးမယ့်ည10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့စနေနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေလံဆွေးနွေးကမ်းပါဆွေးနွေးပွဲကိုကမကထပြုစီစဉ်ပေးနေတဲ့ကိုအောင်လွင်ဦးနဲ့အတူထုတ်လွှင့်သူမဆုမွန်တို့ရဲ့တိုက်ရိုက်လေလံဆွေးနွေးကမ်းအစီအစဉ်အခုပဲစတင်ရအောင်ပါရှင
်ဆရာရှင်များခင်ဗျာမွန်ပြည်နယ်မော်လမြိုင်မြို့နယ်ချောင်းစုံမြို့ကြားကတန်လွင်မြို့ကုတရာကိုအမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းကိုဂုဏ်ပြုပြီးအမိပေးဖို့လွှတ်တော်ကဆုံးဖြတ်လိုက်တဲ့အပေါ်မှာဒေသခံတိုင်းရင်းသားတွေချမ်းမှမချင်မနဲ့ကန့်ကွက်တန်တွေဖတ်ပေါ်နေပါတယ်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကတိုင်းရင်းသားတွေရဲ့ဆန္ဒတွေကိုအလေးမထားကြရတယ်ဆိုပြီးတော့လေအင်တာနက်လူမှုကွန်ရက်တွေပေါ်မှာပါအကြီးအကျယ်ဝေဖန်စရာဖြစ်နေရတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးဖို့စီစဉ်ထားပါတယ်ဒါမှမဟုတ်ဟိုဘသူမှန်းနဲ့ဘသူမှားတယ်ဆိုတာကိုကျွန်တော်တို့ဆုံးဖြတ်ဖို့မဟုတ်ဘူးဆိုတာကိုလည်းကြိုတင်ပြီးတော့အတိပေးချင်ပါတယ်ဒီလိုအခြေအနေမျိုးတွေကိုရှောင်နိုင်ဖို့ပြဿနာကိုဘယ်လိုပြေလည်အောင်ဖြေရှင်းကောင်းမလဲဆိုတာတွေကိုပဲကျွန်တော်တို့ဟိုဆွေးနွေးဖို့အဓိကရည်ရွယ်ထားပါတယ်အဲ့တော့အခုအရင်ဆုံးကျွန်တော်တို့ဆွေးနွေးပွဲကိုပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တချို့လည်းရောက်နေပါပြီဟိုဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့သဘောထားကိုနားမထောင်ခင်မှာတော့အရင်ဆုံးကျွန်တော်တို့ဒီမွန်ပြည်နယ်တည်းကပဲဒေသခံပုဂ္ဂိုလ်တူရဲ့အတန်ကိုနားထောင်ကြည့်ရအောင်မသူကတော့ဒီမွန်ပြည်နယ်ပို့စာပြင်ချင်းမှုဟိုအသင်းရဲ့ဥက္ကဋ္ဌဦးခွန်ရွှေသန်းဦးခွန်ရွှေသန်းရဲ့အတန်ဖိုင်ဖြစ်ပါတယ
်ကျွန်တော်တို့ကဘူကျော်အောင်ဆန်းအန်ဂျီကိုမကြိုက်တာလည်းမဟုတ်ပါဘူးဘူကျော်အောင်ဆန်းကိုမလေးစားတာလည်းမဟုတ်ပါဘူးတကယ်ကိုဒီနေ့ကနှစ်ကလေးစားပါတယ်ဒါပေမဲ့တွင်မိသားတစ်ခုနာမည်တစ်ခုမှဲ့မိသားငကူမှဲ့မိသားနာမည်တစ်ခုအတွင်တရားချောင်းဆုံဆိုတဲ့နာမည်ကိုပယ်ဖြတ်ပြီးတော့ဘူကျော်အောင်ဆန်းတရားလို့ပြောင်းလဲပြီးတော့တက်ဆင်တာကိုကြတော့မသိညော်ဘူးလို့လည်းယူဆတယ်ဒီလိုဖြစ်အောင်လုပ်သွားတာကိုလည်းသိညော်တဲ့လုံမှာမဟုတ်ဘူးလို့ကျွန်တော်တို့ကယူဆတာတော့ပေါ့အဖက်ကတော့ပြောမှာပေါ့တော့ဒီတရားနာမည်ဒီတစ်ခုကိုတိုင်းရင်းသားတွေကသဘောထားမကြည့်နိုင်ဘူးလားဆိုတော့ဒါပေမဲ့ကျွန်တော်တို့ပဲရှိပြန်လို့လေကျွန်တော်တို့ဒေသမှာဒီဆောက်တဲ့တရားကျွန်တော်တို့ဒေသကလူတွေရဲ့ဆန္ဒမပါဘူးနဲ့စွပြောင်းတာကြတော့ဘယ်လိုယူဆမလဲပေါ့အဲ့လိုမျိုးတွေမြင်လာတဲ့အနေအထားရှိတယ်ပေါ့နော်ဒါသူ့အတူငြိမ်နေတဲ့ကံရည်ပြင်ကိုကဲလုံးနဲ့ပြစ်ပြီးတော့ဆုပ်လိုက်တယ်လို့ပဲဖြစ်သွားတယ်အဲ့လိုမျိုးဖြစ်သွားတယ်ဖက်ဒရယ်ပြည်ထောင်စုကြီးကိုစစ်တော့မတီထောင်ရသေးဘူးပေါ့တီထောင်ဖို့လုံးပန်းနေတဲ့ချိန်ကြီးမှာပဲဒီနာမည်လေးတစ်ခုတော့မှကျွန်တော်တို့ကိုအခွင့်အရေးမပေးနိုင်ဘူးလားဒီလိုဒီတိုင်းရင်းသားဘက်ကအဲ့လိုအမြင်တွေရှိလာတာပေါ့နော်ဒီလိုအမြင်ရှိလာတဲ့ခါကျတော့NLD ပါတီနဲ့ဒီကျွန်တော်တို့တိုင်းရင်းသားတွေကြားထဲမှာတိုက်အဲ့ကြောင့်စတင်တဲ့အနေအထားတွေဖြစ်လာတာပေါ့နော်ဒါ NLD ရဲ့လည်းပြောရမယ်ဆိုရင်ဒါပြောင်းလဲမယ်ဆိုတဲ့ဆောင်ပုံးနဲ့ပြည်သူတွေအားလုံးကထောက်ခံပေးပြီးခဲ့ကြလို့သွတ်တော်တွေဒီထက်မှအများစုနဲ့အနိုင်ရရှိခဲ့တဲ့ပါတီပဲလေအဲ့တော့ဒီပြည်သူတွေကမြို့လင်းချက်တကြီးနဲ့ပေါ့နော်ဒီပါတီနိုင်အောင်ဒီပါတီအစိုးရဖြစ်အောင်တင်ပေးခဲ့တယ်ဒါပေမဲ့အခုပြည်သူတွေရဲ့အတန်ကိုပြည်သူရှုတယ်ပြည်သူတွေရဲ့ဆန္ဒကိုပြစ်ပယ်တဲ့သဘောမျိုးဖြစ်လာတော့အဲ့ဒီအခါကျတော့တိုင်းရင်းသားတွေရဲ့အစိတ်ကိမာတော့ဒီနာမည်လေးတစ်ခုတော့မှဟိုကိုလုံးချင်ရလုပ်တယ်ဆိုတဲ့သဘောမျိုးကျွန်တော်တို့တိုင်းရင်းသားတွေကိုအခွင့်အရေးမပေးနိုင်တဲ့ဆိုရင်ဖက်ဒရယ်ပြည်ထောင်စုကြီးတည်ထောင်မယ်ဆိုတာပူတော့တော့အလံဝေးနေလို့ကျွန်တော်တို့ဘက်ကအမြင်နေရှိလာတာပေါ့နော
်ဟောဒါကတော့ဒီမွန်ပြည်နယ်ပို့စပ်ပေးနဲ့ရင်ချင်းမှုအသင်းဥက္ကဋ္ဌဦးခွန်ရွှေသင်းရဲ့တန်ဖိုင်နဲ့ပြောထားတာပါနောက်ထပ်ကျွန်တော်တို့ဒီအီးမေးလ်တွေ Facebook တွေကနေပြောထားတဲ့စာတချို့စာရဲတော်တော်များပါတယ်ဒီထက်တချို့တော့အရင်အူဆုံးကောင်းလို့ပြီးပေါ်ပြချင်ပါတယ်ကျွန်တော်ကဘလူးချွန်းမူးလုံရွာကထက်အောင်ပါတယ်တရားမြည်ပေးကိစ္စအခု NLD ကလွတ်တော်ကိုအသုံးချပြီးပိုချအနိုင်ယူလိုက်တာထင်းသားပါပဲဒေသခံမွန်တိုင်းတိုင်းမှာအပြစ်မရှိပါဘူးဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ ကြော်ထွေးဆိုတဲ့အကောင့်ပိုင်ရှင်မှာ Facebook ကနေပြောထားတာတော့အရေးကြီးတဲ့ကိစ္စတွေနဲ့နိုင်ငံမှာဥပဒေပြုရမှာဖြစ်ရမှာအများကြီးပါဒါတွေမလုံနိုင်မဲနဲ့မိမိနာမည်လိုချင်တာတစ်ခုနဲ့ငွေကုန်ကြခံပြီးလွှတ်တော်မှာမဆုံးဖြတ်တင်မှုထင်ပါတယ်တဲ့အခုလွှတ်တော်ဆုံးဖြတ်ချက်ကအင်အားကြီးသူကအင်အားနည်းသူအပေါ်အနိုင်ကျင့်နေတာပေါ်လွင်ပါတယ်ဆိုပြီးတော့သူကရေးပါတယ်ဆိုတော့ဒီဟိုအခုကတော့ဒီမွန်တန်းရန်သားတွေမကောက်ပါဘူးတခြားတန်းရန်သားဟိုအင်အားစုတွေကပါဒီစီစဉ်ကိုမကြိုက်တဲ့သဘောထားတွေလည်းဟိုကြားတာတွေရှိနေပါတယ်နောက်အထူးသဖြင့်ကတော့ဒီလွှတ်တော်ရဲ့အရှင်ဟွာတုံးပြီးဟိုလှုပ်သွားတယ်ဆိုပြီးတော့လည်းပြောရန်စုစမ်းနေကြားနေရပါတယ်ဒါနဲ့ပတ်သက်လို့ကျွန်တော်ဒီဟိုပင်နယ်ဆွေးနွေးမဲ့ပုံစံတွေရဲ့တူးဖြစ်တဲ့ဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ကိုကိုဦးရဲ့သဘောထားကိုမေးချင်ပါတယ်ဆိုတော့လွှတ်တော်အနေနဲ့ဒီလိုမျိုးဟိုပေါ်လေဟိုမချင်မနှက်ဖြစ်လာနိုင်တဲ့အနေအထားတွေကိုစောစောပိုင်းမှာထည့်သွင်းစဉ်းစားရတာမျိုးမရှိခဲ့ဘူးလားခင်ဗျာ
စကြေကဟိုဒေသကလေစကြေကအမှန်တော့ပြည်အောင်စုတောင်းလို့ဒီပြည်အောင်စုပြည်အောင်စုကိုကြီးကသူကသူတောင်းလို့ရေးကနေပြီးတော့နာမည်ပေးတာခင်ဗျနာမည်ပေးတဲ့အပေါ်မှာဒါမကြည့်ရဘူးဆိုပြီးတော့ထွက်လာတာပေါ့နော်ဆိုတဲ့ခါကျတော့ဒီဥစ္စာဟိုဒီလိုနာမည်ပေးတဲ့ဟာတခုကဘယ်တော့ကဟိုဒီလိုအောက်ကရွေးချယ်တာရှိလို့လေသူဟာဒီတက်ဆိုင်ရာဝန်ကြီးဌာနကပဲပြီးသွားတဲ့ကိစ္စတွေပဲလေဆိုတော့ဒီဥစ္စာကိုဒီလိုပြောခွင့်ရတာကိုပဲဒါကပထမဆုံးအခွင့်အရေးလို့ဒါကဒီလိုပဲကျွန်တော်တို့မြင်တယ
်ဟုတ်ကဲ့
ချီဦးသားဆိုတဲ့ဟာပေါ့နော်ဟာဟာဟာ
ဟုတ်ကဲ့ကျေးဇူးပါ
အရင်တော့ဒါမျိုးပြောခွင့်မရှိဘူးလေဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ်ကျွန်တော်အမေရိကန်ပြည်တော်စုကဟိုအသားဖိုင်နဲ့ပေးပို့ထားတဲ့ပါတစ်ခုကိုလည်းကျွန်တော်ဖွင့်ပြချင်ပါတယ်မောင်တသနာအမေရိကန်ပြည်တော်စုပါ
ကျွန်တော်တို့နိုင်ငံမှာအစိုးရအစဉ်အဆက်ကလန်ဒရာတွေအများအပြားဆောက်လုပ်ပြီးသူတို့ပေးကျင်တဲ့နာမည်တွေပေးခဲ့ကြတာပါဘယ်ပြည်သူကားမှလည်းမကန့်ကွက်ခဲ့ကြပါဘူးရေးကြီးခွင့်ကျဲလည်းမပြောခဲ့ကြပါဘူးအခုမော်လမြိုင်ချောင်းစုံတန်လွင်မြကူးတရာအမိကိုအောင်ဆန်းတရာလိုအမိပေးတဲ့အခါကျမှဒေသခံမလူမျိုးတွေရဲ့ကန့်ကွက်တန်တွေပေါ်လာတာဟာအစိုးရရဲ့အားနည်းချက်မဟုတ်သလိုလွှတ်တော်ရဲ့မှားယွင်းတဲ့ဆုံးဖြတ်ချက်လည်းမဟုတ်ပါဘူးအဓိကအားနည်းချက်ရှိသူတွေကတော့တိုင်းသားနဲ့လူမျိုးရေးခေါင်းဆောင်အမိခံထားသူတွေရဲ့လူထုကိုအစာထိုးကျွတဲ့ကာရိုမီနိုင်ငံရေးအမျက်ထုတ်ယူလို့တဲ့အပေါ်စားနိုင်ငံရေးစိတ်ဓာတ်တွေကြောက်ပဲလို့ယူဆမိပါတယ်အကယ်၍ဒီတိုင်းသားခေါင်းဆောင်တွေကသာရိုးသားခဲ့ရင်သူတို့ရဲ့ဂျားဝင်ဖြန့်ပြေးမှုနဲ့ပြဿနာဟာဒီလောက်ထိကြီးကျယ်လာနိုင်စရာအကြောင်းမမြင်မိပါကြောင်းတင်ပြလိုပါတယ
်ဟုတ်ကဲ့ဒါကတော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုကမောင်တသနာရဲ့ပေးစာကိုကိုညာဝင်းအောင်ဖတ်ပြပေးခဲ့တာပါကျွန်တော်အခုတခါတော့ကျွန်တော်တို့ဟိုအရင်တော့ကဒီတရားစီမံကိန်းမှာလည်းဟိုပါဝဝင်ငယ်ဘူးတဲ့အရင်ဆိုးရလည်းတခါတရားဆောက်လို့ဖို့အစိုးတွင်တင်ငယ်ဘူးတဲ့ဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းနိုင်လာမောင်ကိုအလှည့်ပေးချင်ပါတယ်အခုတချို့ကတော့ပြောတာတော့ဒီဟိုတိုင်းရင်းသားတွေဘက်ကအကဲဆက်တဲ့သဘောထားမျိုးတွေပြောတော့ပါတယ်နိုင်လာမောင်ရဲ့သဘောထားဘယ်လိုရှိပါလဲခင်ဗျဟု
တ်ကဲ့ခင်ဗျဒီမင်းညာနဲ့နေထားပေါ့ဗျာကျွန်တော်တို့အနေနဲ့ကတော့ဒီတရားနာမည်ကိုဒီလုံးခဲ့တဲ့အစိုးရကလေးကတန်လင်းတရားချောင်းစုံဆိုပြီးတော့နာမည်ပေးခဲ့ပြီးသားပါအခုမှပဲအဲချက်ချင်းလက်ငင်ကောက်ကန်ငင်ကဒီလုံးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့မှာပဲဘုเจ้าအောင်ဆန်းတရားကိုမှဲ့မယ်ဆိုပြီးတော့အဲလိုအကြောင်းကြားလာလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီမွန်ဒေတာတွေကလည်းပဲဒီကသူတို့အနေနဲ့ဆန္ဒမရှိတဲ့အကြောင်းဖြစ်ပေါ်လာတာပါအဲကျွန်တော်တို့အနေနဲ့လည်းကျွန်တော်တို့ဒေတာရဲ့ဆန္ဒမရှိဘူးဆိုရင်ကျွန်တော်ဆန္ဒကလည်းပြည်သူတွေနဲ့တထတဲ့ပါခင်ဗျာ
ဟုတ်ကဲ့ပါဦးလာမောင်ကျေးဇူးပါဆိုတော့ဒီမချေနှက်တဲ့သူတွေရဲ့သဘောထားတော်တော်များတော့ဟိုတန်းရန်သားတွေရဲ့ဆန္ဒကိုလွတ်လွတ်လပ်လပ်ရောက်တဲ့လွတ်တော်အရှိန်ဟာတုံးတယ်ဆိုတော့ဟိုသဘောထားမျိုးလိုရေဘူးရပြောနိုင်မယ်ထင်ပါတယ်ဆိုတော့ကျွန်တော်တို့ပင်နယ်ဆွေးနွေးမဲ့တင်းစားဆရာဦးစီသူအောင်မြင်လည်းရှိနေပါတယ်ဆရာဦးစီသူအောင်မြင်ဒီနေရာမှာပေါ့လေအခုဟိုတစ်ဖက်ကလည်းဟိုပြောနေကြတာဒါကတော့ဟိုထုံးလွယိုးလုံးစင်ရတော့ဒီဟိုသက်ဆိုင်ရာတာဝန်ရှိတဲ့လူတွေကဟိုကိုဟိုတဲ့ဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့ပြောသွားတယ်ဟိုတချို့ကကျတော့လေဒါတန်းရန်သားတွေရဲ့ဆန္ဒကိုကိုစားမပြုဆိုတော့ဟိုငင်းကုန်ကြရလေရှိနေဆိုဘယ်နေရာမှာဘလို့လွဲသွားတယ်လို့ဆရာယူဆလဲဆရာ
ဟောရှိပိုင်းမှာဖြစ်ဖြစ်ခဲ့တဲ့ဟာဒီအကုန်လုံးကဟာဒီအာနာရှင်စနစ်မှာဟိုသတိုင်းတပီလုံးကိုပေါ့နော်ဥမာဘုဇုံကြီးတန်းရွှေဦးဆောင်တဲ့ဒီဆရာနာရှင်အစိုးရဖြစ်မှာဆိုရင်ပို့ပြီးတော့ထင်ရှားပါတယ်သတိုင်းတပီလုံးကိုမဟာဗမာလူမျိုးကြီးဝါဒချင်းတုံးတယ်အဲ့တော့အဲ့ဒီထဲမှာကိုရတော်ကပြောသလိုပေါ့ဟိုနာမည်ပေးကြတယ်အကုန်လုံးပါတယ်ဥမာတစ်ချက်ပြီးလဲလို့နေရာမျိုးမှာလဲအေယာဝတီမြို့ကူစားကိုဗလာမင်းထင်တကားဆိုပြီးပါညာလိုက်လုပ်တယ်ပါမှာတဲ့ရှေးပိုင်းကာလမှာတော့အာနာရှင်လက်အောက်မှာဆိုတော့ပြည်သူတွေကဘာမှ
ပြောနိုင်ဆိုနိုင်ခွင့်မရှိပါဘူး။ဒါပေမဲ့အခုဒီ NLD အစိုးရတက်လာတဲ့ခါကျတော့ Federal ပြည်ထောင်စုကိုတည်ဆောက်မယ်၊ငြိမ်းချမ်းရေးတွေလုပ်နေတယ်၊ဆိုတော့တိုင်းပြည်တွေကိုအလေးထားမယ်၊ဖွဲ့စည်းပုံကိုလည်းသဘောမကျဘူး။ဒီလိုမျိုးပြောနေတဲ့အချိန်လေးအောက်မှာဆိုရင်တော့ဟိုတိုင်းပြည်တွေရဲ့ဟိုသဘောထားကိုတော့ယူသိနေတာပေါ့နော်။ယူသိတော့အခုဒီပြဿနာပေါ်တာကတော့ကကျွန်တော်တို့ဒီကတယောက်ပြောသွားပြီးပါပြီ။ဆောက်လို့ရတဲ့တယောက်ကအဲ့ဒါဘာလဲဆိုတော့ငွေကတော့နာမည်ကမှတ်ထားပြီးသား။ဒါပေမဲ့ခဏလေးလောက်ကြာတဲ့ခါကျတော့မှအကြောင်းကြားလာတယ်ဒီလိုမျိုးဘုရားဆန်တရားလို့နာမည်မှတ်မယ်ဆိုတာအဲ့လိုအချိန်မျိုးမှာကျွန်တော်နားလည်ကြတော့ဖြစ်စဉ်အရဆိုရင်တော့အဲ့ဒီအချိန်မှာတိုင်းသားတွေကမွန်ပြည်နယ်ကပေါ့နော်တိုင်းသားတွေကဒီဟာကိုဟိုသူတို့တွေကလည်းနာမည်ပေးတဲ့ကိစ္စကိုပြောချင်ဆိုချင်တဲ့သဘောတွေဖြစ်လာတယ်အဲ့လိုအနေအထားမျိုးဖြစ်လာပြီးဆိုရင် NLD ပါတီအနေနဲ့သူကဘာလို့ပါတီရောကျွန်တော်ဘာလို့ပြောရလဲဆိုတော့ဒီပါတီကပဲဖြစ်တော်နေပါလေအကုန်လုံးကိုကွန်ထရိုးလုပ်ထားတာလေ
ဒါပေမ
ဲ့ NLD ပါတီအနေနဲ့သူစဉ်းစားပြင်တာကဒီတရားနာမည်ကိုပြည်ဖို့ကိစ္စကဘသူကအဆုံးဖြတ်မှာလဲအဲ့တော့အခုလိုကျင်မှာတော့ပြည်သူ့တော်ထဲမှာအစိုးတင်ပြီးတော့မှအစိုးရကိုတိုက်တွန်းတဲ့သဘောမျိုးသူတို့ကလုပ်လိုက်တယ်လုပ်လိုက်တော့တကယ်တကယ်ပြန်စဉ်းစားကြည့်ရင်ပြည်သူ့တော်ဆိုတာကအတိုင်းသားအရေးကိစ္စကအခုကပေါ်ခဲ့ပြီဒါအငင်းပွားမှုပေါ်ခဲ့ပြီးတော့မှဒီကိစ္စကိုအစိုးတင်တာဆိုတော့တိုင်းသားအရေးကိစ္စလို့လားမှတ်ယူတယ်ဆိုရင်ပြည်သူ့တော်မှာတင်သင့်တဲ့အစိုးတစ်ခုမဟုတ်ဘူးအဲ့တော့အပြည့်အစုံမှာမတင်သင့်ဘူးဆိုတော့အမျိုးသားလွတ်တော်မှာတင်သင့်သလားဆိုရင်အမျိုးသားလွတ်တော်ဆိုရင်တော့နည်းနည်းလေးတော်ရည်တယ်သူကဟိုဘာပဲပြောဖွဲ့စည်းပုံအခြေခံဥပဒေရအမျိုးသားလွတ်တော်ဆိုတာကလည်းဟိုဘာမှဒဏ်ယူရည်တူလည်းသူမရှိပါဘူးဒါပေမဲ့ဘာပဲပြောတိုင်းပြည်ပြည်နယ်တွေကနေပြီးတော့မှကိုယ်တိုင်အတူတူရွေးကောက်တင်မြှောက်ပြီးထားတဲ့အနေအထားအောက်မှာအတူတူမှာဆုံးဖြတ်တယ်ဆိုရင်တော့နည်းနည်းတော်ရည်တယ်ဒါပေမဲ့အဲ့ဒါလည်းအရှင်တော်သိမပြေလောက်ဘူးဒီတဲ့ကိုပိုအရှင်ပြေတာကဒီလိုမျိုးတိုင်းသားတွေနဲ့အငင်းပွားမှုဖြစ်ပေါ်လာပြီးဆိုရင်ဒါတိုင်းသားတွေနဲ့တက်ဆိုင်တဲ့အရေးကြီးစားလို့နားလေတယ်ဆိုရင်ဒါပြည်နယ်ပေါ့နော်အခုမွန်ပြည်နယ်ရဲ့လွတ်တော်ကိုလုတ်ပိုင်ခွင့်ပေးလိုက်ဖို့ဖြစ်တယ်အဲ့တော့မွန်ပြည်နယ်လွတ်တော်မှာလည်း NLD တွေအများစုဒါလွှတ်မှုထားတာပဲအဲ့ဒီခါကျရင်ကိုကဒီအဆိုပေါ့နော်ဒီနာမည်ကိုအဆိုပြုချင်တဲ့ဟာတွေကိုဖြစ်အောင်စူးစမ်းဖို့အဲ့လိုမျိုးဖြစ်ဖြစ်နေလို့ကျွန်တော်ထင်ပါတယ်အခုတော့အဲ့လိုမဟုတ်ဘဲနဲ့ဒီလွတ်တော်မှာဒီလွတ်တော်ဆိုတာလူကြီးကိုအခြေပြုပြီးတော့မှဒါတက်ရောက်လာတဲ့ရွေးချယ်ထားတဲ့လွတ်တော်တစ်ခုဖြစ်တယ်။အဲဒီလိုလွတ်တော်ကနေပြီးတော့မှဒါတာမက်ဆမစ်ဒီပိုင်းနဲ့လုံလိုက်တဲ့အခါကျတော့တိုင်းသားတွေရဲ့ကြီးမားမှုကိုရမှာမဟုတ်ဘူး။ဒီကြောင့်မလို့အရှိမပြောသွားတဲ့အတိုင်းပဲမှန်ပါတယ်ဒါဖက်ဒရယ်ပြည်တော်စုကိုပြောမယ်ဆိုရင်ဒါအရန်ကိုအဆောင်ဝေးกว่าလုံးတယ်ဖက်ဒရယ်ပြည်တော်စုဆိုတာတိုင်းသားတွေကိုတောင်းနေတဲ့ဥစ္စာကဟိုရာဂိုင်းတို့အများကြီးရှိတယ်။တစ်ခါကဒီဘက်ကကျတော့ဒါအနမေ၄တောင်မှဒီလိုတိုင်းသားတွေဆုံးဖြတ်ခွင့်မပြည့်ဘူး။ဘာလို့ဒီလူများစုကပဲဆုံးဖြတ်မယ်ဆိုတဲ့ဟာကကျွန်တော်ထင်တယ်ဒါအတင်းတော်မှုမရှိဘူးလို့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးဝက်တော့ကိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတချို့ကိုလည်းအလှည့်ပေးချင်ပါတယ်အရင်ဆုံးကတော့ကျွန်တော် slime ပွေကုန်းပါ slime ပွေကုန်းရဲ့သဘောထားဆွေးနွေးနိုင်ပါလေခင်ဗျာ
ဟုတ်ကဲ့ဆရာအခုကိစ္စမှာအခင်ချင်းကအင်မတန်မှတတိထမဲ့ချိန်ဖြစ်တယ်ဥပမာကျွန်တော် LED အစိုးရဒီပြည်ထောင်စုဆွေးရကတဲ့ဒီဥစ္စာကအရင်တို့စပြီးတော့မှအကောင့်ထည့်ပေါ်တာဖြစ်တယ်အဲ့တော့ပြည်ထောင်စုဆွေးရမှာ LED ကရွေးကောက်တဲ့ဘာလဲဟိုခန့်ထားတဲ့ဝင်ကြီးတွေကနည်းနည်းလိုအောင်ဆန်းစုကြည်ကိုဖားတယ်လို့လို့ပါလို့လုပ်နေသလားနောက်ပြီးတော့မဖြစ်တဲ့ခါကျတော့အာ NLD ထွက်တော်မှတွေလည်းပဲထပ်ကျူးစားလိုက်တော့ကွာအပွင့်ပွင့်လုံးဝန်ခံမယ်ဆိုတော့တိုင်းသားတယောက်အနေနဲ့တော့လည်းကောင်း NLD ပါတီဝင်အနေနဲ့တော့လည်းကောင်းအခုကတော့လမ်းကြောင်းတော့မှားနေပြီမှားနေပြီဆိုတော့အချင်းချင်းလိုမျိုးလုပ်ရမယ့်အစကွာပြည်သူ့ထွက်တော်ကအစိုးရကိုတိုက်တွန်းကြောင်းပြောလိုက်ပြီအဲ့တော့တကယ်လို့ပိုင်ခွင့်ရှိရမှာကတော့ပြည်ထောင်စုအစိုးရကဖြစ်မယ်ဆိုတော့ပြည်ထောင်စုအစိုးရကအဲ့ဒီဥစ္စာကြတော့ပြဿနာတည်နိုင်တယ်အကောင့်ထဲမဖို့လို့ဘူးဆိုပြီးတော့မှငိန်လိုက်ရင်တော့အရင်နာမည်တိုင်းပဲသူတို့တွေတက်ခံတွေပြန်ဆွေးလိုက်ရင်တော့ဒါပြည်သူစုတို့ကလည်းပဲပြည်သူစုဆွေးပြီးတော့ပါလေလောက်ပါလေမဟုတ်ပါဘူးဆိုတော့ဒီဥစ္စာကတော့ပြည်ထောင်စုအစိုးရကနေပြီးတော့မှဟောပြီးလေအောင်ဟောနောက်ဆုတ်ရင်နောက်ဆုတ်လိုက်ပေါ့နော်အဲ့လိုမျိုးဖြစ်နေတာမဟုတ်ဆရာ
ဟုတ်ကဲ့ကျေးဇူးပါ slime ဖွေကုန်းကျွန်တော်နောက်တူးလည်းရှိပါသေးတယ်ခင်ဗျဟိုရှင်းနေဦးကျော်လင်းပါဦးကျော်လင်းရဲ့သဘောထားလည်းဆွေးနွေးနိုင်ပါလေခင်ဗျ
ဟုတ်ကဲ့ကဲ့ဒီလိုကဒီတော့အမြင်ရတော့ညသူဒေသခံရှိတော့ပဲဒေသရစကားပေါ့သူဒေသခံကိုဦးစားပေးပြင်ပါလေသူတို့ဘာလဲပုံကိုကိုးခဲ့တာတားမြပြီးတော့ပုံကိုတိတ်ပြီးတော့ရခုနစီတော်အမြင်ချောက်ပုံမျိုးပြောသူပဲတိတ်ဖားရောရလို့ရှိရင်ကျွန်တော်တို့ကပါဇင်တော်ဝါရှင်ပင်တိတ်မြလို့ရှိတာအော်တိုခရစီခေါ်ပါလေအဲ့လိုဘရီဗီဦးစားမင်းကြီးရှိခိုးနေလို့ကျွန်တော်တို့ပုံကိုတားကိုးခဲ့လို့ရှိရင်ကျွန်တော်တို့ဒီမိုကရေစီပြောပြီးတော့အာဏာရှင်ဘက်ကိုကူးပါလေဗျာအဲ့တော့ဒီမိုကရေစီနဲ့အာဏာရှင်ဆိုတာပန်းနဲ့ခေါင်းတွေတက်တဲ့ခေတ်မလောက်တဲ့ဒီမိုကရေစီမဟုတ်တော့ဒီမိုကရေစီဒစ်တာရှစ်ပဲအဲ့တော့ဒီဒီမိုကရေစီအာဏာရှင်တွေဖြစ်သွားတတ်ပါလေဒါပေမဲ့ကျွန်တော်နိုင်ငံရဲ့ဒီမိုကရေစီအသားမချသေးတဲ့အချိန်မှာဒီမိုကရေစီနီးနိုင်သူတို့ဒေသမှာသူတို့အများစုရဲ့ဆန္ဒဝင်ခရဲလိုက်ပါလေဒါပေမဲ့ဟိုနေ့တော့အားရှိရဆိုပြီးတော့အားတထုလို့ရတော့တိုင်းရင်းတော်ကဒီ majority လို့ခေါ်ရတယ်ဒါကမ္ဘာဖိလိုဆိုဖီတွေပြောပြီးတော့လူများစုနဲ့အားမအနိုင်ကျင်တာဒီမိုကရေစီတော့တစ်ခုမျှဝေ
တရားမရှိတဲ့လူတွေမသုံးဘူးသုံးမမလို့ဆိုတော့မချပါစင်လည်းပြောဘူးပါအဲ့တော့အတွေ့ကိုဆင်းချင်းကျင်းထုံကြားလည်းပြောလို့ဆိုလို့ရှိရင်သူတို့ဒီတော့ဦးစားပေးနေပါတယ်မတော့မအင်းအားရှိတယ်ဆိုပြီးတော့ဟာပြည်အောင်စုလို့တော့ဒီကခေါ်ပြီးတော့အဲ့အနိုင်ကျင့်မလို့နံပါတ်တစ်ခုဟာမပိုင်ဖြစ်ရရတော့ဗျာဒါတော့မော်နိုပါလိုက်စကောပါတယ်ဒီလိုမော်နိုပါလီကအနာရှင်ဆိုရပါပဲဒါမှမဟုတ်ဒီမိုကရေစီကမလွတ်တိုင်းအနာရှင်လည်းဖြစ်စေတဲ့အတွက်ကြောင့်ကျွန်တော်များစွာတောင်းပါပါတယ်ဒီမိုကရေစီကအနာရှင်ခွဲခြားပြီးမြင်ရပြီးတော့ဒီမိုကရေစီအသားမချသေးတဲ့ပုဂ္ဂိုလ်တွေဟာဒီမိုကရေစီကိုယိုသေးသောအဖြစ်သူဒီကလောက်ကိုဦးစားပေးရမယ့်ချိန်မှာဒီကလောက်ကိုဦးစားပေးပါဆိုတဲ့စီစဉ်ဖို့မြင်ရစကားလို့လည်းကျွန်တော်လည်းသူ့ကိုလည်းထောက်ခံပါတယ်ခင်ဗျာဒါပါပဲ
ဟုတ်ကဲ့ကျေးဇူးပါဦးကျော်လင်းကြီးကျွန်တော်တို့ဟို Facebook တွေကနေပို့ထားတဲ့စာတချို့ကိုလည်းပဲအလင်းတင်တော့ပေါ်ပြချင်ပါတယ်မခွန်ညိုကျေးဇူးပြုပြီးတော့ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ဟိုမြတ်မြတ်သူဆိုတဲ့အကောင့်ပိုင်ရှင်မှာတရားနာမည်တက်တဲ့ကိစ္စလောက်ကိုပဲလွတ်တော်တဲ့တင်ပြမဲခွဲရလောက်အောင်လွတ်တော်မှာတခြားဥပဒေပြုပြင်ရေးဆိုင်ရာအရေးကြီးတဲ့ဆွေးနွေးစရာတွေမရှိကြတော့ဘူးလားတခြားနိုင်ငံများမှာလည်းယခုကဲ့သို့အမည်တက်ရေးကိစ္စလောက်ကိုလွတ်တော်များတွင်သာမဲခွဲဆုံးဖြတ်မှုပြုလုပ်ကြပါသလားအခုလောက်ရကတိုင်းရင်းသားလူနည်းစုများဤစန္ဒာကိုအလေးမထားပဲအင်အားများသူကလူနည်းစုစန္ဒာကိုအလေးထားစရာမလိုကြောင်းအသိပေးပြသလိုက်တဲ့ကဲ့သို့ဖြစ်ပါသည်တဲ့နောက်အကောင့်တစ်ခုကတော့ညွညဦးပါတိုင်းရင်သားတွေကလည်းသိဖို့လိုပါတယ်ကောက်လွတ်တော်မှာကန့်ကွက်သွားတဲ့ပြည်ခိုင်ဖြိုးအမတ်ရဲ့စကားဘာမဟုတ်တဲ့ခန့်ငငယ်တရားတစ်စင်းကိုဗိုလ်ချုပ်အောင်ဆန်းအမည်ပေးတာဗိုလ်ချုပ်ကိုနှစ်ခါတတ်တယ်လို့ဖြစ်နေပါတယ်ဒါလှည့်ကွက်ပါကန့်ကွက်ခြင်းလို့ကန့်ကွက်တဲ့သဘောမဟုတ်ပါဘူးဘာမဟုတ်တဲ့ခန့်ငငယ်ဒါတစ်စင်းဆိုတော့ကစန္ဒဖော်ထုတ်တဲ့လူတွေကလည်းဘာမဟုတ်တဲ့ခန့်ငငယ်ခန့်ညံ့ညံ့လူတွေဖြစ်မသွားဘူးလားလို့တွေးကြည့်ကြပါကျွန်တော်ကကန့်ကွက်သူတို့ပြောစကားကိုထောက်ပြတာပါအဲ့ဒါကြောင့်အဲ့ဒီစကားတွေကိုတိုင်းရင်သားညီအစ်ကိုတွေပြန်သုံးသပ်စေချင်တဲ့သဘောပါရံမဖြစ်ကြပါနဲ့အမျိုးတို့ရေညီအစ်ကိုတွေကိုလေးစားလျက်ပ
ါဟုတ်ကဲ့နောက်ထပ်ကျွန်တော်တို့ဒီမှာ Facebook ကပါပဲစာကတ်တူတွေနဲ့ဟိုမှတ်ချက်တွေပေးထားတာရှိပါတယ်တယောက်ကတော့အောင်ချမ်းသာဆိုတဲ့အကောင့်မှာသူကတော့အခုကြည့်ရတဲ့လိုဒေသခံတိုင်းရင်သားတွေမကြိုက်မှန်းသိရဲ့လွတ်တော်အားနဲ့ပြုလုပ်တာဗိုလ်ချုပ်နာမည်ကိုဖျက်တာနဲ့တူပါတယ်ပြေးလိုက်ပါလားတဲ့နောက်အသေးဆောင်မဲ့ရန်ကုန်တန်လင်းတရားကိုဗိုလ်ချုပ်တရားလို့ဘသူကကန့်ကွက်မှာလဲအထူးဖြင့်ပြည်နယ်တွေမှာပြည်နယ်သားတွေမကြိုက်တာကိုစိုးတင်းလောက်တာညဉ့်ညဲကိုထိခိုက်ပါတယ်နောက်တစ်ယောက်ကတော့ရောရဲဝေဖြိုးဗိုလ်ကလေးဆိုရေးပါတယ်သူကတော့ကျွန်တော်ကဗိုလ်လေးကပါတယ်ကျွန်တော်ထင်ပါတယ်ဗိုလ်ချုပ်ကတော့ဒါတွေကိုမမျှော်လင့်ပါဘူးတဲ့လွတ်တော်ကဗိုလ်ချုပ်ကိုဂုဏ်ပြုတာပါဒါပေမဲ့ဒေသခံတွေရဲ့သဘောထားယူသင့်ပါတယ်ဒါ27ပင်လုံကိုထိခိုက်မလားလို့တော့စိုးရင်ပါတယ်ဆိုပြီးရေးပါတယ်ဆိုတော့ကျွန်တော်ဥတင်ကိုကိုဦးရဲ့သဘောထားကိုပြန်မေးချင်ပါတယ်ဥတင်ကိုကိုဦးကဒီအစိုးရလက်ထောက်ခံတဲ့ပုဂ္ဂိုလ်တူလည်းဖြစ်နေတော့ကျွန်တော်အခုတချို့ကဒီပေါ်လေတန်းသားရည်နဲ့ငင်းငယ်ရေးကိစ္စရတော့ဆွနေနေတဲ့ကာလမျိုးမှာဒီလိုမျိုးလို့ပေါ့ထိလွယ်ခိုင်းတဲ့ကိစ္စမျိုးတွေကမဖြစ်သင့်ဘူးလို့တော့ဟိုစိုးရင်တန်းနေကြားပါတယ်ဒါတွေရောဒီလွတ်တော်တွေကဟိုဝိုင်းပြီးထောက်ခံကြတဲ့လူတွေကမစင်စားမိကြဘူးလားခင်ဗျာ
လွတ်တော်တွေမှာဒီစိုးရင်တန်းတွေကဘယ်လိုကြီးကြောတော့ကြလဲဆိုတော့ကိုလွတ်တော် channel ကိုတိကျတဲ့လူတွေကသိပါတယ်နော်ဒီဥစားနာမည်ကိစ္စယူတော့မဟုတ်ဘူးကျွန်တော်တို့ကအခုပြောနေတာ factory ဆက်တဲ့ဒီတော်စုကိုထူထောင်မယ်လို့ပြောတယ်ဒီစကားတွေကဒါဘုချုပ်ပြောခဲ့တဲ့စကားတွေပဲဆိုတဲ့အခါကျတော့ကျွန်တော်တို့ကအမျိုးသားရေးကောင်းဆောင်ဆိုတာနိုင်ငံသားမှရှိတယ်ကအဲ့ဒီအခါကျတော့ဒီအမျိုးသားရေးကောင်းဆောင်ရဲ့ဒီလိုပုံရိပ်ပြတယ်ဆိုတာဟာဘယ်သူတွေခြောက်ခဲ့ကြသလဲဆိုတာလေဒါကဟိုအလုံးတိုင်းငါလို့ပြည့်ခဲ့အစ်ပဲအဲ့ဒီအခါကျတော့အခုဒီဥစ္စာဟာလေကျွန်တော်တို့ကဟိုဆက်တဲ့ကိုသွားချစ်တယ်ဆိုရင်ဆက်တဲ့ကျတော့နောက်တစ်ခါဆက်တော့ပြောသားရဲ့ဆီမှာပါတယ်ဗျ။အာဘာလဲဆိုတော့လူမျိုးကြီးလို့ပြောတယ်။အဲ့ဒီမှာကျွန်တော်တို့ကအာနာရှင်နဲ့လူမျိုးကြီးကိုခွဲဆိုင်မှုရေးကြီးတယ်။အဲ့လိုမဟုတ်ရင်လည်းကျွန်တော်တို့ကဒီ2008ဆက်စည်းကိုအခြေခံဥပဒေကိုကျော်ဖို့ဆိုတာမဖြစ်နိုင်ဘူး။လူမျိုးချင်းချင်းမှရန်ဖြစ်နေတာဟုတ်။ဒါလူမျိုးချင်းချင်းရန်ဖြစ်ရမယ့်ကိစ္စမဟုတ်ဘူး။ကျွန်တော်တို့ဖက်တယ်ဥသွားမယ်ဆိုရင်တိုင်းလာညီကိုစိတ်ရှိရမယ်ဆိုတဲ့ဟာကအဲ့ဒီမှာအမျိုးသားကောင်းဆောင်တယောက်ဆိုတဲ့ဟာကိုကျွန်တော်တို့ကအတိမတ်ပြုပြီးတော့ထထမှဒီဥစ္စာကပို့ပြီးတော့ဟိုနေမော့မိဘမနမရီကြဖြစ်တယ်ဆိုတော့မိဘရှိရင်တော်တယ်ဒါပြန်ခေါ်လို့အဲ့လိုမဟုတ်ရင်တယောက်နဲ့တယောက်ကြားမှာကြားတဲ့အခါကျရင်ဘာဖြစ်လာမလဲဆိုတော့ကျွန်တော်တို့ကတိတိုက်ကြီးကိုခွတ်ထွက်သွားတတ်တဲ့သဘောရှိတယ်အဲ့ဒီအတွက်ကြောင့်ဒါဟာကျွန်တော်တို့ကဆက်တော့ပြောတယ် Federal ပြည်တော်စုကိုတွားချင်လို့ပဲပြည်တော်စုစိတ်ဓာတ်ကိုထားနေချင်လို့ပြည်တော်စုမှာကျွန်တော်တို့အမျိုးသားကောင်းဆောင်ရှိပါသေးတယ်ရှိသေးတယ်ဒါကိုဘုံပြုတ်ပြီးတော့သူ့ရဲ့သဘောထားနဲ့သူတွားရအောင်ဆိုတဲ့လမ်းကြောင်းတစ်ခုကိုအမှန်တော့ဖန်တီးတာဒါတခုကဗိုလ်ချုပ်အဆောင်ရဲ့နာမည်ဖြစ်တဲ့အတွက်ကြောင့်ဒီဗိုလ်ချုပ်အဆောင်ကိုလည်းသူကပုံရိပ်ကြီးကြောက်ခဲ့တဲ့အတွက်ကြောင့်နောင်လာနောက်သားတွေဟောဗိုလ်ချုပ်ဆိုတဲ့နာမည်ကြားတဲ့အနောက်မှာသူ့ရဲ့စိတ်နေစိတ်ကသူ့ရဲ့လုံဆောင်ချက်ဒါတွေကိုသိစေချင်တဲ့သဘောနဲ့ဒါကိုဆွေးနွေးတာဖြစ်ပါတယ်ဒီနာမည်သိချင်တာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီမှာတချို့ဒီ Facebook ကဟိုပေးထားတဲ့စာတချို့ကိုလည်းထပ်ပြီးပေါ်ပြချင်ပါတယ် တယောက်ကတော့နေလိုက်မှာသူကတော့တရားမီပြောင်းလဲတာကြောင့်ထူးခြားမှုဘာမှမဖြစ်ပေမဲ့နေမြေကန်ပြည်သူတွေအတွက်ခန်းစားချက်တွေဖြစ်လာခဲ့တာပါတဲ့လွတ်တော်တွေမှာအုပ်စုဖွဲ့မဲခွဲဆုံးဖြတ်တာတဘာမကြပါဘူးတဲ့သူစာအုပ်တော့ကျွန်တော်နည်းနည်းလေးသူချုံပြီးပြောချင်ပါတယ်သူကတော့နောက်ဆုံးမှာလွတ်တော်ကလှုပ်ချင်တာလေးလှုပ်သေးရှင်းလေရှုပ်လေဖြစ်မယ်လို့မြင်ပါတယ်ပြောင်းလဲမှုလောက်တာတွေလည်းအဆင့်ကျော်တယ်လို့ဖြစ်နေပါတယ်ဆိုပြီးတော့သူကရေးပါတယ်ဟိုနောက်တစ်ဆောင်ကကြတော့လည်းပဲသူအလားတူပါပဲဟိုအဲ့လိုပေါ့လေမလိုလားတဲ့သဘောထားတွေကိုဖော်ပြတာတွေတော်တော်လေးများပါတယ်နောက်တစ်ယောက်ကတော့သူကအချံဖြစ်တိုက်တွန်းတာပါသူကတော့စန်နီလာဆိုတဲ့ပုဂ္ဂိုလ်ပါသူကဒီမိုကရေစီနိုင်ငံတော်စီချီတက်ရမှာမလိုလားတဲ့အနောက်ရှက်တားဆီးမဖြစ်စေချင်ပါဘူးတဲ့ဒီနာမည်ဖြစ်တင်တယ်ဟိုနာမည်ဖြစ်တင်တယ်ပြောနေနှစ်ခုစလုံးကသူရှူအောင်နဲ့သူတင်းတယ်လို့ကြီးပါပဲနောက်တစ်ခုဖြစ်စေချင်တာကဟိုဘက်ကနိုင်ရအောင်သာဆွဲလန်းကြီးနဲ့တခြားဘက်ကရှာချန်ပြောနေလေပြေးလဲမှာမဟုတ်ပါဘူးဆိုပြီးတော့လေသူကပြောပါတယ်ဆိုတော့ကျွန်တော်ဒီနေရာမှာဆရာဦးစီဆောင်မျိုးကိုကျွန်တော်ပြန်ပြီးတော့မေးချင်ပါတယ်လွတ်တော်ကတော့စောစောပြောတော့တာတော့လွတ်တော်ကတော့ဒီဟိုဘရုံဆိုင်ရဲ့ကုန်ပုတ်ကိုလည်းပဲသူတို့ဟိုသူအများဒီနိုင်ငံဦးဆောင်ဦးဆောင်ဦးရဲ့ပြုသွားခဲ့တဲ့ပုတ်ကိုတယောက်ကကုန်ပုတ်ကိုပေါ်ထုတ်ချင်တာလဲဒီပိုင်းဖြစ်တဲ့အတွက်ဒါဟုတ်ဒီလိုလောက်ရတာပါလို့ပြောတယ်ဒီဆုံးဖြတ်ချက်ကတကယ်တကယ်ကျတော့ဒါသူတို့ရည်ရွယ်ချက်ကကောင်းတဲ့ဆိုးလို့ပေါ့လေတကယ်တကယ်ရလက်အရာအကောင်းတဲ့ဆိုးကဘယ်ဟာများတယ်လို့များဆရာအနေနဲ့မြင်မိလဲ
ကြီးရဲ့ကြေကူကလည်းကျွန်တော်နားလေတာလွဲနေတယ်ဗျ။ဘာလွဲနေလဲဆိုတော့မှန်တဲ့ရှေ့ကစစ်အာဏာရှင်စနစ်တလျှောက်လုံးမှာကျွန်တော်တို့အမျိုးသားကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းကိုဟိုဥပဒေပြုထားတယ်။ချတာတယ်။စောက်တွေထုတ်တယ်ဆိုရင်တော့မှဒါဒီကိုတားမြစ်တယ်အကုန်လုံးပေါ့နော်ဖိတ်ပင်ထားတယ်အလုံးလုံးထားတယ်။ဟုတ်ပြီအဲ့ဒီဥစ္စာကိုကျွန်တော်တို့လွတ်လပ်ဖို့လင်းလာတဲ့ခေတ်မှာဒါဒီကိုအကုန်လုံးပြန်ပြီးတော့ပေါ်ထုတ်ရမယ်ဆိုတာဒါအကုန်လုံးနိုင်ငံသားတိုင်းဒါနားလေကြတဲ့ကိစ္စပဲအထူးပြောစရာမလိုဘူး။ဒါပေမဲ့အဲ့ဒီလိုလုံးနေတဲ့ကိစ္စမှာခုနကတိုင်းသားအရေးကိစ္စနဲ့ဟိုရောထွေးပြီးတော့မှသွားပြီးတော့လုံးလို့မရဘူး။ဟိုတစ်ခါကပြောခုနကပြောသွားတယ်ဘုရားဆိုင်ကဒါဖက်ဒရယ်ပြည်တော်စုနဲ့ပတ်သက်ပြီးတော့မှတကယ်ကိုမျိုးစေ့ချသွားတယ်လုံးသွားတယ်ဆိုရင်မှန်တာပေါ့တကယ်လို့သာဘုရားဆိုင်ကဖက်ဒရယ်ကိစ္စကိုမျိုးစေ့ချသွားတယ်ဆိုရင်ဘုရားကတကယ်လို့မေးလိုက်တယ်ဆိုရင်ဒီလိုကိစ္စကိုသူကပြောမှာပဲဒီလိုကိစ္စကိုမင်းတို့ဗမာတွေမဆုံးဖြတ်နဲ့အဲ့သက်ဆိုင်ရာပြည်နယ်သားတွေဘာတွေကဆုံးဖြတ်ဖို့ဆိုပြီးတော့မှပဲသူကပြောမှာပဲဟိုပြောမယ်ဆိုရင်ကျွန်တော်တို့ဒီ NLD ခေါင်းဆောင်တွေရဲ့ဒီဥတီချက်ကပေါ့နော်အဲသူတို့တွေကဒီဥစ္စာနဲ့ပတ်သက်ပြီးစဉ်းစားတာလွဲနေလို့ထင်တယ်လွတ်တော်ထဲမှာရှင်းနေတာကိုနားထောင်ကြည့်ပါဦးဆိုပြီးတော့ကကျွန်တော်ကထွက်တော့အမတ်ကပြောသွားတယ်ကျွန်တော်တို့အပြည့်ဝနားထောင်ပါတယ်ကျွန်တော်ဒီမှာပြောချင်တယ်အဲ့မှာပြောတဲ့သူတွေကအလွဲအမားတွေအများကြီးပဲအဲ့မှာဘာလဲဆိုတော့တိုင်းသားတွေရဲ့အဖန်သူသက်ဆိုင်ရာပြည်နယ်ရဲ့လူတွေရဲ့အဖန်ကိုနားထောင်ပါလို့ပြောတဲ့စကားတွေကိုအမျိုးသားပြစ်စာပေါက်တွေလို့ဘုံကျောင်းအောင်ဆောင်ကိုပဲသဘောမချသလိုလိုအဲ့လိုမျိုးပြောတဲ့အမတ်တွေကအများကြီးပဲ NLD အမတ်တွေတော်တော်လေးကဘာဘလို့ခေါ်လဲဟိုအချက်တရားဆိုဘလို့ရှိတဲ့အမှတ်တွေလည်းကျွန်တော်မပြောပြဘူးအဲ့လိုမျိုးတွေဖြစ်နေတယ်ဆိုတော့ဒါကြီးကမလို့ကောင်းတဲ့ကိစ္စတွေဒါကဖက်ဒရယ်ပြည်တော်စုတိုင်းသာစီလုံးညီရေးကိုနားမလည်တဲ့ကိစ္စအဲနောက်ဆုံးတစ်ခုပြောမယ်ဆိုရင်ဒီတရားဆောက်တဲ့ကိစ္စဆိုတာကဒီဘတ်ဂျက်တွေဆိုတာအကုန်လုံးကတိုင်းသာပြည်သူတွေအကုန်လုံးပေါင်းစည်းပြီးတော့မှနေထိုင်တဲ့နိုင်ငံမှာအလုံးနဲ့ဆိုင်တဲ့ဘတ်ဂျက်အဲ့တော့ဒီကားသွားဖောက်ပြီးလို့ဒီဗမာအစိုးရဘုမုံပြောင်စုအစိုးရကိုတိုင်းသားတွေကပဲကျေးဇူးတင်ရမလို့လို့အဲဒီလိုမျိုးပြောဆိုနေတဲ့ဟာဒီကိုလည်းကျွန်တော်တို့တော်တော်များများတွေ့ရတယ်။ဒါတွေအကုန်လုံးမှားတယ်။ဒါတွေကဒီမျိုးကြီးဝါဒအစွဲအလန်းတွေကိုကိုယ်တော်ကလို့ NLD ဖြစ်စေဘသူဖြစ်စေသူတို့ဖာသာသူတို့သိနေလို့အဲ့လိုပြောတယ်လို့ပဲကျွန်တော်နားလည်ပါတယ်
ဟုတ်ကဲ့ဆရာကျေးဇူးပါကျွန်တော်နောက်ထပ်ဒီဟို Facebook ကမှတ်ချက်တချို့ကိုလည်းပေါ်ပြခြင်းပါတယ်မက်ခွန်ညိုကျေးဇူးပြုပြီးဖတ်ပါဦးမယ်
ပထမအကောင်ပါရှင်ကကျူးကျူးပါတဲ့ဥစောမောင်တို့ဥတန်းရွှေဥသိမ့်စိန်နာမည်တက်လို့ကန့်ကွက်တယ်ဆိုတော်သေးအခုတော့လူကြားလို့မကောင်းဘူးအကဲဆက်လွန်အာကြီးတယ်တဲ့ရွှေကဘာဆိုတဲ့အကောင်ပါရှင်ကတော့ဘာပဲဖြစ်ဖြစ်ယနေ့ခေတ်မြန်မာနိုင်ငံသားတွေကောင်းကောင်းနေနိုင်တာကောင်းကောင်းသေနိုင်တာဗိုလ်ချုပ်ကျေးဇူးကြပါကန့်ကွက်နေသူများသတိချက်မိဖို့ကယခုထိကန့်ကွက်နေရအောင်ဗိုလ်ချုပ်ကဲ့သို့တိုင်းပြည်အတွက်အနစ်နာခံနိုင်လို့လားတခြားအမည်ပေးခဲ့သည်ဆိုရင်ကျွန်ုပ်ဘာမှမပြောလိုပါထို့ကြောင့်ကန့်ကွက်နေသူများကိုကျွန်ုပ်ပြန်ကန့်ကွက်လိုပါသည်ဒီ၎င်းတန်လွင်တားကိုဒေသတစ်ခုတည်းဤအမည်ပေးတာထက်တိုင်းသည့်ပြည်သည့်ကဘာကသည့်တဲ့ဗိုလ်ချုပ်အောင်ဆန်းအမည်ကိုပဲပေးတင်ပါကြောင်းလို့ရေးထားပါတယ်အရှိတာကရကျေးရွာကြောက်စဲမြို့နယ်မန္တလေးတိုင်းဒေသကြီးလို့ဖော်ပြထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဟိုပေးစာတစ်စောင်လေးပို့ထားတာရှိပါသေးတယ်ဦးထွန်းမြင့်ဆိုတဲ့အကောင့်ကနေပို့ထားတာပါကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗ
ျဗိုလ်ချုပ်အောင်ဆန်းဟာကျွန်တော်တို့ရဲ့မိဘများနဲ့ခေတ်ပြိုင်နိုင်ငံခေါင်းဆောင်ပါမိဘများရဲ့ပြောကြားချက်နဲ့စာရီတဲ့ဖတ်ရှုလေ့လာချက်အရာတူနိုင်မမီအမျိုးသားခေါင်းဆောင်ဆိုတာထင်ရှားပါတယ်ဒါပေမဲ့တရားတစင်းနာမည်ပေးဖို့အတွက်ခေါင်းဆောင်ကြီးကကြားမညက်သင့်ပါဘူးဆောက်လုပ်ရေးဝန်ကြီးဌာနမှာလှုပ်ထုံးလုံနည်းတွေရှိပါတယ်အရင်တုန်းကတရားနာမည်ကိုတမိုင်းမှာထင်ရှားခဲ့တဲ့သူရဲကောင်းကြီးရဲ့နာမည်ပေးခဲ့ပါတယ်နောက်ပိုင်းမှာမြင့်တဲ့ဒေသကိုအစွဲပြုပြီးနာမည်ပေးခဲ့တယ်ဥမာချင်းတွင်တရားမုံရွာနိုင်ငံတော်အကြီးအကဲလည်းရှိတယ်ဒေသအစိုးရအဖွဲ့လည်းရှိတယ် ဆောက်လုပ်ရေးဝန်ကြီးဌာနလည်းရှိပါရဲ့နဲ့အခြေတည်မဖြစ်တဲ့ကြောင့်အကြံပြုပါတယ်။နောက်ဆုံးနည်းကတော့ autocratic style သုံးရမယ်လို့ထင်မိပါတယ်။ဒါမှမဟုတ်ရင်တော့ရှစ်တက်ဖို့ခက်ခဲမယ်လို့သုံးသပ်မိပါကြောင်းဆွေးနွေးအကြံပြုတင်ပြအပ်ပါသည်တဲ့ကျော်ရှင်းဆိုတဲ့နာမည်နဲ့ရေးထားတာပါ။
ဟုတ်ကဲ့ကျေးဇူးပါဒါတော့ဦးကျော်ရှိန်ပြေးပို့ထားတဲ့စာပါခင်ဗျာကျွန်တော်ဒီအခုအစီအစဉ်လည်းမကြာခင်မှာကျွန်တော်အဆုံးသတ်တော့မယ်ဆိုတော့ကျွန်တော်အဆုံးသတ်ခင်မှာဦးစီသူအောင်မျိုးဟိုတကူမေးချင်တာကတော့အခုကလွတ်တော်မှာလည်းဟိုဆွေးနွေးဆုံးဖြတ်တဲ့စင်တီရောက်နေပါပြီဒါပေမဲ့လည်းဟိုကန့်ကွက်တဲ့လူတွေကလည်းကန့်ကွက်နေကြတော့ဆိုတော့တကယ်လို့ရှင်လဲလျှောက်တာပြားလဲဆွဲတာပေါ့လေဒီပြဿနာကိုပြေလည်ဖို့ဆိုလို့အဖြေတစ်ခုရနိုင်ဖို့ဆိုရင်လုံနိုင်တဲ့နီလန်ဘာတွေများကြံအောင်လဲဆရာ
အဲကျွန်တော်နားလေတာကတော့အခုချိန်ထိပြီးပြီးကြကြပေါ့နော်ဆောက်ရည်ဝင်ခဏနေပြီးတော့မှဒီနာမည်ပေးလိုက်ပါဆိုပြီးတော့မှသူတို့မဆုံးဖြတ်သေးပါဘူးအဲ့တော့ဒီလိုအခြေအနေမျိုးမှာဟိုဖြစ်ပေါ်လာတဲ့အခြေအနေတွေဘာဖြစ်လဲဘာလို့ဆိုလဲပြင်ရမှာပဲအမှန်တကယ်ဆိုရင်တော့လည်းဆက်လို့ပေါ့လေအဲ့တော့ဒီလိုအခြေအနေမျိုးမှာပြန်ဆုံးဖြတ်ဖို့အခွင့်အရေးရှိပါတယ်ဘာဖြစ်လဲဒါတိုက်တွန်းတဲ့အဆိုပဲဒီတိုက်တွန်းတဲ့အဆိုကိုခုနကတော့ပြောသလိုပြောင်စုအစိုးရကနေပြီးတော့မှဒါကဖြစ်ပြီမဖြစ်ပြီပြောင်စုအစိုးရဆိုရင်အကြီးအကဲကပြောမယ်ဆိုရင်ဒေါက်တာစုကြည်ပါပဲသူကိုယ်တိုင်စဉ်းစားဆုံးဖြတ်ပြီးတော့မှဟိုအကောင့်ဆုံးဖြစ်အောင်လုပ်နိုင်ရင်တော့ဒီသူသူကအကောင့်တွေပေါ်နေတဲ့ဝိညာဉ်ရေးတွေတိုင်းသာစီးလုံးမျိုးရေးတွေတိုင်းသာဓာတ်မှုမြညာရေးတွေဖက်ဒရယ်ပြောင်စုရေးဒီထောက်ရေးတွေအတွက်ကိုအထောက်အပံ့ဖြစ်မယ်လို့တော့ကျွန်တော်သိပါတယ်
ဟုတ်ကဲ့ကျွန်တော်အခုအစည်းအဝေးဆုံးသက်ဖို့တမိနစ်လောက်ကြာမှသေးတယ်ဦးတင်ကိုကိုဦးရဲ့သဘောထားကိုလည်းကြားချင်ပါသေးတယ်ဆိုတော့ဦးတင်ကိုကိုဦးရဲ့အခုဒီစုံနဲ့ပတ်သက်လို့ပေါ့လေအခုပြည်သူလွတ်တော်မှာဆုံးဖြတ်ပြီးသွားပြီဒါနဲ့ပတ်သက်လို့ပြန်သုံးသက်ဖို့လို့စဉ်းစားဖို့လို့ရောစဉ်းစားချက်တွေရှိပြီလားခင်ဗျခုနက
ဆွေးနွေးပွဲကအရင်ကလေးကဆုံးဖြတ်ပြီးတော့မှနာမည်ပေးမယ်ဆိုပြီးတော့စတာစပြီးတော့မှမကြည်နဲ့ကြောင်းနေရထွက်လာတာဒါကပထမဆုံးဒီဆုံးဖြတ်ထားတာကိုပြောတာနောက်တစ်ခုကတော့အခုလွတ်တော်မှာအဆိုပြီးသွားပြီပေါ့လေဒီနေ့မှကျွန်တော်တစ်ခုလေးပြောချင်တာကဘာလဲဆိုတော့အာဒီပါကတိုင်းရင်းသားတွေကမကြည်နဲ့ပါဘူးဆိုတဲ့ဟာနောက်တစ်ခုကဒီဥစ္စာကိုတိုင်းရင်းသား issue အဖြစ်နဲ့ဆွဲတင်သွားတဲ့ဟာကဒါဆိုရင်ဘယ်သူတွေကမကြည်နဲ့တာလဲချောင်းဆောင်ကလားချောင်းဆောင်ကသူတွေအခုကျွန်တော်တို့ COE တွေဆင်းနေတဲ့နေရာမှာဘာအခက်အခဲရှိလဲအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ချောင်းဆောင်မှာဘယ်မှာမှမဲဆန္ဒရှင်တွေကမေးတာတော့မရှိဘူးအဲ့တော့ကျွန်တော်တို့ကတိုင်းရင်းသားဆိုရင်တိုင်းရင်းသားကိုဘယ်လောက်ကူစားပြုလဲဆိုတဲ့ဟာလေအာကျွန်တော်တို့ပြန်သုံးသပ်ဖို့လိုတယ်လို့ကျွန်တော်ဒီလိုပဲမြင်ပါတယ်ခင်ဗျဟု
တ်ကဲ့ကျေးဇူးပါခင်ဗျဒါက
လည်းကျွန်တော်တို့ကိုယ်တိုင်လည်းမူတည်နေတဲ့မှာနေတဲ့ပုံစံတွေဒီပါ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ပါဝင်ဦးတင်ကိုကိုဦးရေကျွန်တော်အချိန်နဲ့တလောက်ရပဲရတဲ့အတွက်ဟိုအဆုံးသတ်ခွင့်ပြုပါခင်ဗျာကျေးဇူးထူးတင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်ကိုကိုဦးသင်းစားဆရာစီဦးစီသူအောင်မြင့်နဲ့အတူတခြားပါဝင်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစီစဉ်ပြီးထုတ်လုပ်သူမတ်စုမုံနဲ့အတူတင်ဆက်ခဲ့တဲ့စနေညတိုက်ရိုက်လေးလိုက်ဆွေးနွေးကအစီအစဉ်ဖြစ်ပါရဲ့ရှင်။ဗီဒီယိုကနေခုအတန်လွှင့်နေတဲ့တနအိစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီအထိနှာစင်နိုင်ပါတယ်။အခုတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုနှမ်းလောင်ကကြီးညာပေးပါဦးမယ်ရှင
်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့ပထမဆုံးအာရှခီးစဉ်ဖြစ်တရုတ်နိုင်ငံကိုရောက်ရှိနေပြီးတော့မြောက်ကိုရီးယားနိုင်ငံရဲ့အငြင်းပွားစရာနျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကိုအာရုံစိုက်ဆွေးနွေးခဲ့ပါရယ်။တရုတ်နိုင်ငံခြားရေးဝန်ကြီး Wang Yi နဲ့လည်း Mr. Tillerson တို့ဘီဂျင်းမြို့မှာတွေ့ဆုံခဲ့ပါရယ်။ကိုရီးယားကျွန်းဆယ်တွင်တင်မာမှုတွေဟာအတော်အနည်းများတဲ့အဆင့်ကိုရောက်နေပြီလို့အစီအဝေးပြီးဒီကနေ့စနေနေ့မှာ Mr. Tillerson ကပြောပါရယ်မြောက်ကိုရီးယားအစိုးရအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းချက်တွေကိုရပ်တန့်ဖို့ဆန္ဒရှိလာအောင်အမေရိကန်နဲ့တရုတ်တို့အတူပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောပါရယ်2016မြန်မာရုပ်ရှင်ထူးချွန်စုချင်းမြပွဲအခမ်းအနားကိုရန်ကုန်မြို့ပြည်သူ့ရင်ပင်မှာကျင်းပနေပါတယ်။2016ခုနှစ်အတွက်အကောင်ဆုံးရုပ်ရှင်ဇာတ်ကားစုကိုအုတ်ကြားမျက်ပေါက်ကရရှိသွားပြီးတော့အကောင်ဆုံးအတန်းစုကိုတော့မော်ကြောက်စာဇာတ်ကားကကြီးမင်းသိမ်းရရှိပါတယ်။အကောင်ဆုံးရုပ်ရှင်တေဂီတာစုကိုတော့ဒီရာမိုကရရှိသွားသလို2016ရုပ်ရှင်တီဖြတ်စုကိုတော့အေဒင်ရဲ့နတ်သမီးဇာတ်ကားကညံဝင်းရရှိပါတယ်။အကောင်ဆုံးအမျိုးသားဆက်ပေါ်စုကိုလူမင်းကရရှိသွားပြီးဒါရိုက်တာအကောင်ဆုံးဒါရိုက်တာစုကိုတော့ညွတ်မြမညင်ညင်အောင်ရပါတယ်။အကောင်ဆုံးအမျိုးသမီးဆက်ဆောင်စုကိုတက်မွန်မြင့်ကရရှိပြီးတော့အကောင်ဆုံးအမျိုးသားဆက်ဆောင်စုကိုတော့ထွန်းထွန်းကရရှိသွားပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာရောက်ရှိနေတဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်ဖြူရောမှာတောက်ကြနေကတွေ့ဆုံပြီးတော့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO တောင်းတင်ခိုင်မာရေးကမ္ဘာကုန်သွယ်ရေးနဲ့တခြားကိစ္စရပ်တွေကိုဆွေးနွေးကြပါတယ်။ကောင်းဆောင်မြောက်တို့တွေ့ဆုံပြီးအမေရိကန်နဲ့ဂျာမန်စီးပွားရေးကောင်းဆောင်တွေနဲ့ဆက်လက်ဆွေးနွေးရမှာတော့အသက်မွေးဝမ်းကြောင်းတင်ဒန်းကိစ္စအလုပ်သားအင်အားဖွံ့ဖြိုးရေးကိစ္စတွေကိုကြည့်ကြဲပြပြဆွေးနွေးခဲ့ပါတယ်။
စနေနေ့ညပဲနိုင်ငံတကာနဲ့မြန်မာသတင်းအချင်းချုပ်ကိုနားလောင်ကြည့်ကြပြီးသွားတာပါဒီညအစည်းအဝေးထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ TM1 ဖြစ်ပါတယ် VOA American တန်ရဲ့တနင်္ဂနွေနေ့မနေ့ဖက်အစည်းအဝေးတွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.